Welcome to the Voice of America in Burmese.
American Bidong Zoo, Washington DC, New York, View American Tanga, Shola, Sapia, Tanarini, Yava, Mimaba, Season Lego, Mimasa, Jenya, Kuna, Igan, Senai, Anomija, Thousand, Thousand, Other Tine, Anomija, Kuze, Facebook, Samanagani, Babi, Aguro, now Soya, the Renego, Snow Yananga, Jenya, Bidoma, Pibarismia. Megama Lumemu da Joshua Yega Panzi Tazen, this song do be enough, Langanama, Pinida, Sanapia, where you go, don't be a Mussilar and in it. Megan Zama Donald Trump Ha, Dallas Muga, Balai Gong only, Diawi Somoy Tao, Shiduri, Tisa Siwa Lungashin in it, Dinima, Twisson, Dawo, Shinivari. Detroit of Sunimu to American Lumu Taiwan Ma, Tamainechi, Pilare, Siwai, Jamai, Diai by Minimiauri, Drap P. Shabu, Sinizama, Pidelu, Emidoga, Piovari. တော်တော်ဥတီပြပိုင်းကအစိုးရအမိန့်တွေနှစ်ခုလုံးကိုစဉ်းစားနေပြီးတော့သမ္မတထောင်အစိုးရအနေနဲ့လာမယ့်ရပိုင်းတွေအတွက်မှာတီးပြသွားနိုင်ဖို့မျှော်လင့်တယ်လို့အင်မီတော်ပြောခွင့်ရတာတရင်တော့တွေကိုမနေ့ကပြောပါတယ်။အဲ့ဒီအစိုးရပြကြတဲ့တွေကရဲရဲရှိတွေကိုတရားမမှုနဲ့တရားစွဲတာကိုအကာအကွယ်ပေးထားတဲ့အချက်ကိုပြင်ဆင်ပြောင်းလဲဖို့အစိုးရပြချက်ကိုတော့သမ္မတကမထောက်ခံဘူးလို့အင်မီတော်ပြောခွင့်ရတာပြော ပြီးတော့ရှေ့လာမဲ့သတင်းပတ်အတွင်းမှာတော့ထက်လို့တော့တရားရေးကော်မတီကဒီကိစ္စနဲ့ပတ်သက်ပြီးတော့ကြားနာဝတ္တရားကိုပြုလုပ်သွားမှာဖြစ်ပါတယ်။အလို့တော့တရားရေးကော်မတီကတော့မနေ့ကကြားနာဝတ္တရားကိုကျင်းပခဲ့ပြီးတော့ဂျော့ချ်ဖလိုက်ရဲ့ညီကိုတော်ဆက်သူဖီလီနစ်ကလည်းလွတ်တော်အမတ်တွေအနေနဲ့ရဲတပ်ဖွဲ့ရဲ့အားသုံးဖြစ်ရှင်းမှုတွေကိုကန့်သတ်တဲ့ဥရတရားကိုအတည်ပြုပြထမ်းဖို့တောင် ပြနေချိန်မှာပဲမျိုးရည်နဲ့ပြည်နယ်ခေါင်းဆောင်တွေကတော့ရဲတပ်ဖွဲ့နဲ့ပတ်သက်ပြီးတော့အပြောင်းလဲတွေလုပ်ဖို့သူတို့ဘာသာသူတို့ဖော်ဆောင်လာနေကြပါတယ်ဒီထဲမှာလဲဝင်းကိုချုပ်ပြီးတော့ဖမ်းတာကိုပိတ်ပင်တာနဲ့ရဲတပ်ဖွဲ့ရဲ့အုံစည်းတွေကိုလူမှုတိုင်းဝိုင်းတွေအတွက်ပြောင်းလဲအသုံးပြုသွားဖို့ရဲတပ်ဖွဲ့ရဲ့မမမကန်လုပ်ဖို့တွေနဲ့ပတ်သက်ပြီးတော့တိုင်ကြားမှုတွေကိုပြန်သုံးသပ်ဖို့အတွက်ကော်မရှင်ဖွဲ့ဖို့တွေပေါင်းပါတယ်ဝါရှင်တန်မြို့တော်မှာတော့မနေ့ဗုဒ္ဓဦးနေ့ကလူတွေရာနဲ့ချီပြီးတော့အင်ဘီဘော်ကနေလင်ကွန်းအထိမ်းမှအဆောက်အုံကိုခြေတက်ဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေကတရားဥပဒေစိုးမိုးမှုမရှိဘဲငြိမ်းချမ်းရေးမရရှိနိုင်ကြောင်းလူမျိုးရေးခွဲခြားတဲ့ရဲတပ်ဖွဲ့အလို့မရှိစားတဲ့ကြေးကြော်သံတွေကိုအော်ဟစ်ဆန္ဒပြခဲ့ကြပါတယ်ဒါပြင်ဘောစတန်အော့ကလန်နဲ့တခြားမြို့တွေမှာလည်းအနေကချီးကျက်ဆန္ဒပြနေကြပြီးတော့ရဲတပ်ဖွဲ့ကိုအသုံးပြုဖျက်တောက်ပြီးအဲ့ဒီငွေတွေကိုတခြားအစီအစဉ်တွေမှာအသုံးပြုသွားဖို့တောင်းဆိုခဲ့ကြပါတယ်။စောပိုင်းတော့ကတော့ဆန္ဒပြတဲ့သူတွေနဲ့ရဲနဲ့မကြာခဏထိတိုက်တွေ့ခဲ့ကြတဲ့စီယက်တောမြို့မှာလည်းမနေ့ကဆန္ဒပြတာရှိခဲ့ပေမဲ့ငြိမ်းငြိမ်းချမ်းချမ်းပဲဆန္ဒပြခဲ့ကြပါတယ်။သမားထောင်ကတော့စီယက်တောမြို့ကဆန္ဒပြတဲ့သူတွေကိုပြည်တွင်းအကြမ်းဖက်သမားတွေလို့ Twitter ကနေမနေ့ကနောက်ပိုင်းမှာပြောကြားလိုက်ပါတယ်။အပြည့်စီရတော်မျိုးနဲ့ပြည်နယ်ကောင်းဆောင်တွေကိုလည်းဝေဖန်လိုက်ပြီးတော့ဘိုးဆိုးရအနေနဲ့အရေးအိမ်ပဲဆိုပြီးတော့ချင်းကြောက်ထားပါတယ်ခင်ဗျာအမေရိကန်အနေနဲ့နိုမာလာမှာချင်းပါမယ်သမားရွေးကောက်ပွဲကိုအောင်မြင်မြင်ချင်းပါခြင်းနဲ့ဆိုရင်ကိုရီးယားနိုင်ငံကဆိုးဝါးလာနေတဲ့ဆက်ဆိုင်ရေးနဲ့ပတ်သက်ပြီးတော့ဘာမှမပြောဘဲပါဇက်ပိတ်နေဖို့ရောက်ကိုရီးယားကပြောလိုက်ပါတယ်ရောက်ကိုရီးယားဆိုးဝါးပိုင်း KCNA သတင်းအေဂျင်စီကဒီကနေ့ဖော်ပြထားတဲ့ကြေညာချက်ကိုတော့ရောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနမှအတော်လေးယာရုနေနဲ့တာဝန်ရှိသူတို့ကအဲ့လိုပြောထားတာဖြစ်ပါတယ်ဒါမဲ့လည်းအမေရိကန်ရဲ့ရွေးကောက်ပွဲပေါ်မှာချိန်ကြောက်ထားတာကြောင့်ဒီပြောကြချက်ကသတိပြုမိစရာဖြစ်လောက်အောင်ကိုထင်ရှားနေပါတယ်။နောက်ကိုရီးယားဟာတောင်ကိုရီးယားနိုင်ငံပေါ်မှာဒီနေ့မှာဆက်ဆံခဲ့ပြီးတော့အခုတစ်ပတ်မှာလည်းတောင်ကိုရီးယားနဲ့တရားဝင်ဆက်ဆံရေးလမ်းကြောင်းတွေအားလုံးကိုဖျက်တောက်ပစ်မယ်လို့ပြောထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတော့နောက်ကိုရီးယားအစိုးရရဲ့ဆုံးဖြတ်ချက်ဟာစိတ်ပျက်စရာကောင်းတယ်လို့ပြောပါတယ်။ရောက်ကိုရီးယားအတွက်တော့ဒီပြောကြားချက်ဟာသူတို့ရဲ့ပြည်တွင်းရေးကိုဝင်ရောက်ဆော့ဖတ်တာဖြစ်တယ်လို့ရောက်ကိုရီးယားနိုင်ငံသားရေးဌာနရောက်အမေရိကတိုက်ဆိုင်ရာဌာနရဲ့အကြီးအကဲကွမ်ဂျုံကန်းကပြောပါတယ်ဒီမတိုင်ခင်အထိတော့ရောက်ကိုရီးယားဘက်ကအခုလိုအမေရိကန်ရွေးကောက်ပွဲကိုချိန်ကြောက်တာမျိုးတွေတခါမှမလုပ်ခဲ့ပါဘူးခင်ဗျာမက္ကဆီကိုနိုင်ငံရဲ့မြို့တော်မက္ကဆီကိုစီးတီးရဲ့စီးပွားရေးကိုပြန်ဖွင့်ဖို့လှုပ်လာနေတာနဲ့အမျှကိုဗစ် -19 ရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးမှုတွေကိုလည်းအကြီးအကျယ်စတင်လိုက်ပါတယ်မက္ကဆီကိုစီးတီးမြို့တော်အနေနဲ့ဇူလိုင်လနောက်ဆုံးထားပြီးတလကိုတသိန်းလောက်ဆစ်သွားနိုင်ဖို့ရည်ရွယ်တယ်လို့မက္ကဆီကိုစီးတီးမြို့တော်ဝန်ကလော်ဒီယာရှေဘွန်ကပြောပါတယ်ခင်ဗျာ
တဲ့တဲ့ညာမဲ့မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 9833ညာဘိုင်းဒိုမီတာ32 kHz 9303ညာဘိုင်းဒိုမီတာ51 kHz 9885တို့ဖြင့်စ နေတင်းငွေမှာ Silent Media 190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မင်္ဂလာပါရှင်။ကျမများသစင်အောင်မှာတရင်းမီကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်။မြန်မာနိုင်ငံမှာဇွန်လ10ရက်နေ့အတွက် COVID-19 တက်ခွဲနမူနာ828ခုကိုစစ်ဆေးခဲ့ပြီးတက်ခွဲအတီးပြူလူနာတူထပ်မံတွေ့ရှိခဲ့တဲ့အတွက်အတီးပြူလူနာဥယျာဉ်စုစုပေါင်း249ဦးရှိပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီကနေ့မနေ့ပိုင်းမှာထုတ်ပြန်ခဲ့ပါတယ်။အတီးပြူလူနာတက်ဟာအသက်24နှစ်အရွယ်အမျိုးသမီးဖြစ်ပြီးကချင်ပြည်နယ်မိုးပေါင်းမြို့နယ်ကဖြစ်ပါတယ်။ပြပသွားရောက်ခဲ့တဲ့ရာဇဝင်မရှိသလိုအတီးပြူလူနာတွေနဲ့ထိတွေ့ဆက်ဆံမှုလည်းမရှိပေမဲ့အသွားလာကန့်သတ်ထားသူဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဇွန်လ17ရက်မနေ့ပိုင်းအထိကိုဗစ် -19 တက်ခွဲနမူနာစစ်ဆေးမှု4400နီးပါးပြုလုပ်ခဲ့ပြီးတော့အတီးပြူလူနာ249ယောက်ထဲမှာပြန်လည်သက်သာလာသူ165ယောက်နဲ့သေဆုံးသူက6ယောက်ရှိပါတယ်ရှင်။မြန်မာနိုင်ငံတွင် COVID-19 ရောဂါတိုက်ဖျက်ရေးမှအသုံးပြုဖို့ရောဂါရှာဖွေဆန်းသက်ကိရိယာ test kit 9500ကျော်ကိုကုလသမဂ္ဂအဖွဲ့ကမြန်မာအစိုးရကိုပေးအပ်ခဲ့ကြောင်းနဲ့ Unilever Company ကလည်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR နဲ့ပူးပေါင်းပြီးတော့ဆက်ပြခဲ့6သိန်းကျော်ဖြန့်ဝေပေးတော့မှာဖြစ်ကြောင်းကုလသမဂ္ဂနဲ့ UNHCR တို့ကကြေညာချက်အတူတူထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ရဲ့ဇွန်လ17ရက်နေ့ရွှေနေကြေညာချက်မှာကုလသမဂ္ဂအဖွဲ့စည်းများရမုံငွေအစီအစဉ်အနေနဲ့ COVID-19 ကပ်ရောဂါတိုက်ဖျက်ရေးမြန်မာအစိုးရရဲ့ကြိုးပမ်းဆောင်ရွက်နေမှုအပေါ်မှာအရှိန်အဟုန်နဲ့ဆက်လက်ထောက်ပံ့ပေးနေတယ်လို့ဖော်ပြထားပါတယ်။ကုလအဖွဲ့စည်းရေးအနေနဲ့မြန်မာနိုင်ငံမှာ COVID-19 လူနာပထမဆုံးစတင်တွေ့တဲ့အချိန်ကစပြီးတော့ရောဂါစံသက်ကိရိယာပေါင်း9300ကျော်ကိုကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကိုလှူဒန်းခဲ့တယ်လို့လည်းပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပေးရတဲ့တိုက်ကြရ3000ကျော်မလနောင်ပိုင်းမှာပထမဆုံးမြန်မာနိုင်ငံကိုရောက်လာပြီးတဲ့နောက်မှာအလူရှင်နိုင်ငံတွေဖြစ်တဲ့ UK, Sweden, American ပြည်ထောင်စုနဲ့ Switzerland နိုင်ငံတွေကပေးအပ်တဲ့ရန်မုံငွေနဲ့ကုလသမဂ္ဂအဖွဲ့ကယောဂစံသက်ကရိယာ9500ကျော်ကိုပေးအပ်ခဲ့ပြီးတော့ကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ကလည်းစံသက်ကရိယာ2000ကျော်ကိုလူငယ်တွေနှစ်လအတွင်းမှာနှစ်သုပ်ခွဲပေးအပ်ခဲ့တယ်လို့ပြောပါတယ်။UNICEF အဖွဲ့နဲ့ Unilever Company တို့ကဇွန်လ17ရက်ရက်စွဲနဲ့ထုတ်ပြန်တဲ့ပူးရဲကြေညာချက်မှာ COVID-19 ရောဂါတိုက်ဖျက်ရမှာမရှိမဖြစ်လိုအပ်တဲ့တကူရီတန်ရှင်းရေးဆိုင်ရာပစ္စည်းတွေလှူဒန်းရမှာ Unilever Company ကစက်ပြခဲ6,800ကျော်ကို UNICEF အဖွဲ့ကတစ်ဆင့်လှူဒန်းခဲ့လို့ဖော်ပြထားပါတယ်။တကူရီတန်ရှင်းပစ္စည်းတွေကိုကချင်ပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်း၊ရခိုင်ပြည်နယ်၊ကယားပြည်နယ်နဲ့ကရင်ပြည်နယ်တွေကိုပို့ဆောင်သွားမယ်လို့လည်းပြောပါတယ်။အဲ့ဒီပစ္စည်းတွေကိုနေရာစွန့်ခွာထွက်ပြေးနေရသူမိသားစုတွေနဲ့လိုအပ်နေတဲ့တခြားရပ်ရွာလူတွေကိုဖြန့်ဝေပေးသွားမှာဖြစ်ပါတယ်ရှင်။ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာနောက်ဆုံးရစီးရင်တွေရအမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ2,000ကျော်၊သေဆုံးသူ13,000ကျော်နဲ့တစ်ကမ္ဘာလုံးမှာကူးစက်မှုအများဆုံးဖြစ်နေပါတယ်။အမေရိကန်ပြည်ထောင်စုမှာဒီသတင်းပေးပြရေးမှအသွားလာတွေကိုဖြေလျှော့ပေးလိုက်တဲ့အတွက်ရောဂါကူးစက်မှုနှုန်းကပိုပြီးတိုးလာတာပါ။ယောဂကူးစက်သူ3,000ကျော်နဲ့သေဆုံးသူ9,000ကျော်နေပြီဖြစ်တဲ့လက်တင်အမေရိကတိုက်နိုင်ငံတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်ရာအခြေခြံနေရာတွေဖြစ်လာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ်
What we're seeing from Mexico all the way through to Chile is an increasing pattern across the
Mexico ကနေ Chile ထိတောက်လျှောက်ယောဂမြင့်တက်နေတဲ့ပုံစံကိုကျွန်တော်တို့တွေ့နေရပါတယ်။ Latin America ရဲ့ဈာမကြီးစနစ်ပေါ်မှာဖိအားတွေအများကြီးကျရောက်နေတယ်လို့လူဝင်ကြားမှာလည်းကြောက်ရွံ့မှုနဲ့ရှုပ်ထွေးမှုတွေလည်းဖြစ်ပေါ်နေပါတယ်။တောင်ပိုင်းနဲ့အလယ်ပိုင်းအမေရိကကပ်ယောဂအခြေအနေကတကမ္ဘာလုံးအတိုင်းအတာပြောမယ်ဆိုရင်အရှုပ်ထွေးဆုံးလို့ပြောနိုင်ပါတယ်လို့ WHO အရေးပေါ်ကျန်းမာရေးအစီအစဉ်အမှုဆောင်ဒါရိုက်တာမိုက်ကယ်ရိုင်ယန်ကပြောသွားတာပါ။ဗုဒ္ဓဟူးနေ့အထိနောက်ဆုံးရစီးရင်တွေအရတကမ္ဘာလုံးမှာယောဂကုသခံထားရသူ9,300ကျော်နဲ့သေဆုံးသူ4,100ကျော်ရှိနေပြီဖြစ်ပါတယ်ရှင်။အာရှတလောကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်လက်ဖြစ်ပွားနေပြီးတော့တောင်ကိုရီးယားနိုင်ငံမှာဒီကနေ့ COVID-19 အတီးပြူလူနာ45ယောက်ရှိပါတယ်။ဒီထဲမှာအများစုကမြို့တော်တဝိုင်းမှာနေထိုင်နေသူတွေဖြစ်တဲ့အတွက်ကူးစက်မှုလိုင်းထပ်ပြီးတော့ကြီးမားလာမှာကိုအာဏာပိုင်တွေကစိုးရိမ်နေပါတယ်။ကိုရီးယားယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးစင်တာစီးရင်တွေအရကြာသာပတိနေ့အထိကိုရီးယားမှာယောဂကူးစက်သူ11,000ကျော်နဲ့သေဆုံးသူ286ယောက်ရှိပါတယ်။အိန္ဒိယနိုင်ငံမှာလူငယ်24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှု9,996ယောက်ရှိပြီးတော့မွန်ဘိုင်၊ညူဒေလီနဲ့ချန်နိုင်မြို့တွေမှာကူးစက်မှုနှုန်းအများဆုံးဖြစ်နေပါတယ်။အိန္ဒိယမှာယောဂကူးစက်သူစုစုပေါင်း 28,000 ကျော်နဲ့သေဆုံးသူက 8,000 ကျော်ရှိပါတယ်။
တော်တော်ရှင်များရှင်ကြာတာပရင်းညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။အမေရိကန်နိုင်ငံသားရေးဌာနရဲ့2019ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာဘာသာရေးလွတ်လပ်ခွင့်အခြေအနေစိုးရိမ်ရာစဉ်နိုင်ငံစဉ်နေမြန်မာနိုင်ငံကိုဆက်လက်ထဲသွင်းထားတာနဲ့ပတ်သက်လို့ပြည်တွင်းတုံ့ပြန်မှုတွေကိုကျွန်မမိခါကစူးစီးတင်ပြပေးသွားမှာဖြစ်ပါတယ်။ဇွန်လ10ရက်နေ့ပုံတုံးနေ့ကထုတ်ပြန်လိုက်တဲ့ဒီအစီရင်ခံစာမှာမြန်မာနယ်တရုတ်အပါအဝင်နိုင်ငံအချို့ကိုဘာသာရေးလွတ်လပ်ခွင့်အခြေအနေစိုးရိမ်ရာစဉ်နိုင်ငံစီးရင်ထဲမှာအမေရိကန်ပြည်ထောင်စုကဆက်လက်ထဲသွင်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံဟာရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမူဆလင်တွေကိုတင့်မတ်ထားတဲ့အကြမ်းဖက်မှုတွေခွဲခြားဆက်ဆံမှုတွေနဲ့အနောက်ရှက်ပြူတာတွေဆက်ပြီးရှိနေသလိုတခြားလူနည်းစုဘာသာဝင်တွေဖြစ်တဲ့ခရစ်ယာန်နဲ့ဟိန္ဒူဘာသာဝင်တွေအပေါ်မှာလည်းအလားတူခွဲခြားဆက်ဆံမှုတွေနဲ့အကြမ်းဖက်မှုတွေဆက်ပြီးရှိနေတဲ့အကြောင်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားရေးဌာနရဲ့ဖော်ပြချက်ဟာမမှန်ကန်ဘူးလို့မြန်မာအစိုးရသတ္တနာရေးဝန်ကြီးဌာနရဲ့ညွှန်ကြားမှုဦးအောင်ဆန်းက VOA ကိုခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်
။ကျွန်တော်တို့ကဘာသာရေးလွတ်လပ်ခွင့်အပြည့်အဝပေးတာဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့အတိုင်းကျွန်တော်တို့ကဆောင်ရွက်ထားတာဖြစ်ပါတယ်။နေရာကိုကြည့်ပြီးရေးလို့ဆိုတော့ကျွန်တော်တို့မသိဘူးပေါ့လေနော်
။ဘာသာပေါင်းစုံချစ်ကြည်အဖွဲ့ဝင်တဦးလည်းဖြစ်ရခိုင်အရေးကိုဗီအနန်ကော်မရှင်မှာလည်းပါဝင်ခဲ့တဲ့ဦးအေးပင်ကတော့လက်တွေ့အဖြစ်ဘာသာရေးခွဲခြားမှုတွေရှိနေသေးဖြစ်သလိုဘာသာရေးလွတ်လပ်မှုအတွက်ဥပဒေအရအပြည့်အဝအကာအကွယ်မပေးနိုင်သေးဘူးလို့ VOA ကပြောပြပါတယ
်။ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့နိုင်ငံမှာဘာသာပေါင်းစုံလူမျိုးပေါင်းစုံကနိုင်ငံတော်စတီကလေးကရှိခဲ့တာပကံခက်မာလေးကရှိခဲ့တာသို့တော်လည်းပဲဘာသာတရားကိုနိုင်ငံရေးအလုံးမှာအသုံးချခြင်းနဲ့လူတွေကအမုန်းတရားတွေနဲ့အာဃာတတွေကိုဟုတ်ဝဲမားတဲ့အချက်အလက်တွေနဲ့တို့ကလူတွေကိုတွေးထုတ်ဆုံးဆုံးမှုတွေရှိလာတဲ့အပေါ်မှာတော့အထင်အမြင်လွဲမှားမှုတွေရှိလာတယ်။ဖွဲ့စည်းပုံအလုံးမှာအနေဘာသာများရှိတယ်ဆိုတာကိုအတိအမှတ်ပြုထားတယ်။ဘာသာကိုအကြောင်းပြုရခွဲခြားမှုမရှိအောင်ဆိုတာပြောတယ်။ဘုသောလက်တွေ့နေပြင်မှာအဲ့ဒီအခွင့်အရေးတွေကအပြည့်အဝမရသေးပါဘူး။နိုင်ငံသားတို့ကိုကာကွယ်ရမယ့်ဥပဒေတွေဟာနိုင်ငံသားတွေကိုအကာအကွယ်ဥဒေတိအပြည့်အဝမရသေးပါဘူးလို့
2019ခုနှစ်ကရခိုင်ပြည်နယ်တွင်ရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာတွေလုပ်ခဲ့ပြီးတဲ့နောက်ရိုဟင်ဂျာ9သိန်းကျော်လောက်ဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရသလိုရိုဟင်ဂျာတွေဟာဖိနှိပ်မှုတွေဆက်ပြီးကြုံနေရဆဲဖြစ်တယ်လို့အဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။နိုင်ငံတကာဘက်ကအခုလိုဆွဆွဲမှုတွေနဲ့ပတ်သက်လို့တုံ့ပြန်မှုတစုံတရာလှုပ်ဆောင်ဖို့လိုအပ်တယ်လို့ပြည်ဝင်ပြောင်းလဲမှုမရှိမတုံ့ပြန်ပဲထားရင်နိုင်ငံတကာရဲ့ဖိအားတွေဆက်ရှိလာမှာကိုစိုးရိမ်မိတယ်လို့မြန်မာနိုင်ငံရေးလေလာသုံးသပ်သူဒေါက်တာခင်စောဝင်းကပြောပါတယ်
။သူရဆက်ပြီးတော့ဒီတိုင်းကြီးဆက်ရှိဆုံးဖိတ်ပြီးနေကြတာလေ။နှစ်နဲ့ချီပြီးတော့စစ်ဆန်မသိမကဘူးဒီဖက်ရှင်တွေပါတယ်အကုန်လုံးကိုပြည်ပင်တားဆီးမှုတွေနော်ဖိရရှိနေတယ်။တန်ရှင်နေနေရတဲ့အချိန်မှာဘာသာရေးရလည်းပြောင်းလဲစင်ဆက်ပြီးတော့လည်းဖိထားမယ်ဆယ်တော့တချို့ကမှဒုစရပေါက်ပေါက်သွားနိုင်တယ်။အဲဒုစရမှာဒီတော့ဝင်နေရလေကျွန်တော်ဆင်ကကြတော့ဟိုကမ္ဘာအမြင်နဲ့ကောင်းအောင်ပြည်တွင်းမှာလည်းကောင်းအောင်ဆက်ပြီးတော့နေရာကြီးတော့ဒီစားပြင်ပြောင်းလဲမှုကတော့တွတ်ဖို့လုံးနေပြီ
အမေရိကန်နဲ့နိုင်ငံတကာဘက်ကထောက်ပြမှုတွေနဲ့ပတ်သက်လို့ဥရေးလွင်ကတော့အခုလိုတုံ့ပြန်ပြောဆိုသွားခဲ့ပါတယ
်အမေရိကန်နိုင်ငံကထုတ်ပြန်ဟာလည်းပတ်သက်လို့ကတော့တိုင်းနယ်ပါကကျွန်တော်တို့တဲကိုမိတ်ကောင်းဆွေကောင်းအနေနဲ့အကြံပေးလို့တော့ရတယ်ပေါ့လေကျွန်တော်တို့ကတော့ dictate လုပ်လို့တော့မရဘူးဘာလုပ်ပါဘာမလုပ်ပါနဲ့ဆရာကြီးလုပ်လို့တော့မရဘူးအဲ့တော့မိတ်ကောင်းဆွေကောင်းအနေနဲ့ပဲလို့တော့ဖြစ်တဲ့နဲ့ဆိုတော့အကြံကောင်းညံကောင်းပေးတယ်ဆိုရင်တော့ကျွန်တော်တို့ကကျူးစုံမှာပေါ့နော်။သို့တော်တကယ်လက်တွေ့ပြုပြင်ပြောင်းလဲရမှာအခုဖြည့်တွင်းရလူတွေကမနေ့တနေ့ရမှာမဟုတ်ပဲကျွန်တော်တို့ဒီပကံခစ်ကိုပဲကြည့်မလား။ဘယ်ဘာသာကိုမှနှိမ့်ခုတ်ခဲ့တယ်ဆိုတာဟာအကြီးအကျယ်ကြာကြာမရှိခဲ့ဘူး။ဘာသာရေးကိုအကြောင်းပြုရေးဆိုတဲ့ဟာမျိုးကတခါမှမဖြစ်ခဲ့ဘူး။အဲ့ဒီနောက်ပိုင်းမှာဘာသာရေးကိုနိုင်ငံရေးနဲ့ရောရှက်ခြင်းနဲ့လူတွေဆက်ပြီးအဆုံးချနေတယ်။ပြည်သူကကိုချင်းနဲ့လို့နဲ့ပါသားကိုအဲ့လိုအလွဲအသွုံလုံးမခံဘူးဆိုတော့အပြီးစိမ့်နဲ့ဟိုရက်တင်မယ်ဆိုရင်ဒါဒီကဘလူးမပြီးစရာမလိုပဲအဲ့လိုလိုဒီအခွင့်အရေးတွေရလာမယ်လို့ကျွန်တော်ထင်ပါတယ
်မြမအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသွုံလုံးကိုလက်မခံသလိုအမေရိကန်အပေါ်ဝင်နိုင်ငံတကာကဆွဆွဲပြောဆိုရင်ရိုဟင်ဂျာတွေပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာတွေလုပ်ခဲ့တယ်ဆိုတာကိုလည်းညင်ဆန်ထားပါတယ်ကျွန်မမိခါပါဂျင်းကုံကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုပြန်လက်ခံရေးအတွက်အစီအစဉ်အားလုံးကိုရပ်ဆိုင်းထားပေမဲ့လို့ဒုက္ခသည်တွေတရားမဝင်နယ်စပ်ဖြတ်ကျော်မှုတွေတိုးများလာနေတဲ့အခြေအနေကိုပြောပြပါမယ်။ကျွန်မအိတ်တနာထွန်းပါ ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မှာရှိတဲ့ကော့ဘ်ဇာဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စနဲ့ပတ်သက်လို့နှစ်ဖက်အစိုးရအစီအစဉ်နဲ့ရောကိုယ်တော်ဆန္ဒအလျောက်ပြန်ဝင်လာကြသူတွေကိုပါမြန်မာနိုင်ငံကလက်မခံဘဲဆိုင်းငံ့ထားတာပါ။ဒါပေမဲ့လက်ရှိမှာနယ်စပ်ဝင်ပေါက်တွေကနေတဆင့်တရားမဝင်ပြန်လည်ဝင်ရောက်လာကြသူတွေကပိုများလာနေပြီးတော့ဒီလူတွေကိုတပ်ဆိုင်ရာဖမ်းဆီးကိစ္စရေးစခန်းထဲထည့်ထားပါတယ်။အခုဆိုရင်လှဖူးခေါင်စခန်းမှာတရားမဝင်ပြန်ဝင်လာသူ90ကျော်ကိုကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးဖို့အတိအကျစောင့်ကြည့်ထားတယ်လို့မောင်နှောခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်။နယ်စပ်ဝင်ပေါက်တွေကနေတရားမဝင်ပြန်ဝင်လာကြသူတွေကိစ္စနဲ့ပတ်သက်လို့အစိုးရကဘယ်လိုတွေဆောင်ရွက်နေသလဲဆိုတာကိုပြည်သူတွေကိုပွင့်လင်းမြင်သာအသိပေးမှုမရှိသလိုသက်ဆိုင်ရာမြို့နယ်ရဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းပူးပေါင်းဆောင်ရွက်အသိပေးတာမရှိဘူးလို့မောင်နှောမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကပြောပါရယ
်သူတို့အုပ်ချုပ်ရေးဘက်ကလုပ်တယ်အုပ်ချုပ်ရေးဘက်လုပ်တယ်ဆိုတော့ကျွန်တော်တို့ဘယ်လိုလုပ်တယ်ဆိုတော့ကျွန်တော်တို့မပြောဘူးကျွန်တော်စီးရင်တော့တုံလို့မရတဲ့အချိန်ရှိနေချင်းလွှတ်တော်ကိုယ်စားလှယ်တော့စီးရင်မဖြစ်ချင်တော့ဘူးလွှတ်တော်ကိုယ်စားလှယ်ကမီဒီယာနဲ့ပြောလို့ဆိုတော့နော်ကျွန်တော်သုံးသပ်တာမီဒီယာနဲ့ပြောလို့သူကျွန်တော်တို့ဘယ်နှယောက်ရှိရဆိုတော့စည်ရင်တော်မပေးဘူးကမပေးချင်ရဘူးအဲ့လိုပုံစံမျိုးဖြစ်နေဆိုတော့တခါတရှိတခါတွေကတော့အဲ့ COVID-19 နဲ့ပတ်သက်လို့ပိဋ္ဌတွေပိဋ္ဌတော်မှန်းနေဒါပေမဲ့လေခုံးဝင်ကြီးကြတော့သူဘာလို့မပိတ်တာလဲအတိအကျပြောရအောင်ဒါသံလျာဖြစ်နေရတယ်အများကြီးရှိတယ်သူကငွေချေကိုပဲသူကကြီးနေတာကိုကျွန်တော်ချားပါတယ်ကျွန်တော်ကြားတယ်ဆိုတော့ဒီဒီကျွန်တော်ကဒီကတို့ဒီဝင်လာတဲ့လူလို့ကျွန်တော်မိတဲ့ဟာကြည့်တဲ့အချိန်မှာကျွန်တော်ငွေသုံးသိပေးရပါတယ်နော်ကတို့စီဘုသူ့ပေးရလေကတို့တွေပေးရပါတယ်ဆိုတော့ဘုသူ့တွေပေးရပါတယ်ဆိုတော့ကတို့တွေကိုသူတို့ဖမ်းရမှာလေဖမ်းရမှာလေအဲ့ငွေသုံးသိမင်းတို့ဘုသူ့ပေးလေမင်းရမှာလေဒါမျိုးတွေတော့မမေးဘူးကတို့တွေတော့မဖမ်းရဘူးဗျာမဖမ်းရဘူးလို့ပဲကျွန်တော်ပြောချင်တယ်ကတို့တွေဖမ်းနိုင်လို့ရှိရင်ကျွန်တော်တကယ်တကယ်သာနိုင်ငံအပေါ်မှာသိစိတ်ရှိလို့ရှိရင်ကတို့တွေဖမ်းရမှာကတို့တွေကစစ်စစ်မင်းမင်းရမှာအဲ့လိုဟာမျိုးတွေတော့သူတို့မလုပ်ဘူးကျွန်တော်ပြည်သူအနေနဲ့ဘယ်လိုယုံကြည်ရမလဲဒီအုပ်ချုပ်ရေးပိုင်းက
ဥမအောင်ဆွဆွဲပြောဆိုချက်တွေနဲ့ပတ်သက်လို့တိကျအတည်ပြုချက်မရသလိုဒီသက်ခံအုပ်ချုပ်ရေးဖက်ကလည်းဒီအပေါ်ဖြေရှင်းချက်မပေးပါဘူးဒါပေမဲ့လည်းမောင်နှောခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကတော့လက်ရှိမှာတရားမဝင်ဝင်လာသူတွေနဲ့ပတ်သက်လို့နေချဆောင်ရဲတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ဆိုပါတယ
်ဟိုအခြားမျိုးကလည်းမရတဲ့အပေါက်တွေမှာနေချဆောင်ရဲတပ်အတွက်ဒီလိုမျိုးလုံနေရှိရလေအဲ့ဒါကခင်ဗျာနေချဆောင်ရဲကိုမင်းမရအဲ့တော့ကျွန်တော်တို့အဲ့လိုမတွေ့ဘဲနဲ့ရဲရမတွေ့ဘဲနဲ့ရွာကိုရောက်လာပြီးကြေးရွာကိုရောက်လာပြီးကြေးရွာအုပ်ချုပ်မှုတွေကနေတရင်ဖို့တဲ့ဟာကျွန်တော်တို့ကွာတီးလောက်တော့ကျားတဲ့ပြည်ပြည်ဝင်လာတယ်ဝင်လာတဲ့အတွက်ဟိုနေကြတော့ရဲတပ်ဖွဲ့လုံခြုံရေးပို့ပြီးတော့မှဆစ်နေဖို့နောက်ကျွန်တော်တို့ရွာတွေကိုလည်းတကယ်လို့နေကြတော့နေရာနေမှာဆစ်လို့မရတဲ့နေရာတွေလည်းအများကြီးရှိတယ်လုံခြုံရေးမရှိတဲ့နေရာတွေလုံခြုံရေးတွေမပြည့်အောင်ဖိုးဝင်လာကြလို့ရွာတွေကိုရောက်ရင်လည်းရွာတွေကနေပြီးတော့အုပ်ချုပ်ရေးမှုတွေနောက်အုပ်ချုပ်မှုတွေတစ်ဆင့်မှာဒီပါပြည်သူလူထုတွေကိုဒီကိုဗစ်နဲ့ပတ်သက်ပြီးကျွန်တော်တို့ကျမရဲ့အသိပညာပေးတဲ့ဟာတွေကလုပ်ပြီးသားကျွန်တော်တို့နိုင်ငံတော်နဲ့စပြီးကိုဗစ်နဲ့စလုပ်တယ်ကျွန်တော်တို့ခရိုင်မှာလည်းလုပ်ပြီးသား
ကိုဗစ်ရောဂါစဖြစ်ကလေးကကျမရင်းနဲ့ပတ်သက်တဲ့အသိပညာပေးတာတွေကိုဆောင်ရွက်ထားတယ်ဆိုပေမဲ့အခုလိုတရားမဝင်ဝင်လာသူတွေရှိနေရင်ရခိုင်ပြည်နယ်မှာရောဂါပိုးကူးစက်မှုကိုထိမနိုင်ပဲစိုးရိမ်စရာအခြေအနေတခုဖြစ်လာနိုင်တယ်လို့ရခိုင်ဒေသခံတို့ကစိုးရိမ်နေပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတော့ COVID-19 ရောဂါပိုးတက်ခွဲဆန့်သက်တွေ့ရှိသူ30ကျော်ပြီလို့ဒေသတွင်းသတင်းတွေမှာဖော်ပြထားပါတယ်ရောဂါပိုးရှိသူတဦးလည်းသေဆုံးခဲ့တယ်လို့ဆိုပါတယ်။အခုဇွန်လ17ရက်နေ့ထိစီးရင်းနေအရဘင်္ဂလားဒေ့ရှ်နိုင်ငံမှာ COVID-19 ရောဂါပိုးတက်ခွဲဆန့်သက်တွေ့ရှိထားသူ8000နီးပါးရှိနေပြီးတော့ရောဂါပိုးတွေ့သူတွေထဲက1000ကျော်သေဆုံးခဲ့ပါတယ်။လက်ရှိအပြင်မြန်မာနိုင်ငံကိုနယ်စပ်ဖြတ်ကျော်ဝင်လာသူတွေထဲက4ဦးမှာရောဂါပိုးဆန့်သက်တွေ့ရှိထားတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မြန်မာအစိုးရကတော့အဲ့ဒီဒေသကမွတ်စလင်တွေကိုရိုဟင်ဂျာဆိုပြီးတုံ့နှုံတာကိုလက်မခံပါဘူးရှင်။ကျွန်မအိမ်တနာထုံးမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ကိုဗစ်ကာလမှာပြည်ရင်းအလုံးလမဲ့ဖြစ်သွားသူစိတ်ယုံလို့သား2သိန်းဝန်းကျင်နဲ့နေရပြန်ရွှေ့ပြောင်းလို့သား3သိန်းကျော်တို့အတွက်အလုံးသမားရေးရာဌာနကဘာတွေဆောင်ရွက်ပေးနေတယ်လဲဆိုတာကိုတင်ဆက်ပေးပါမယ်။ကျွန်မကတော့စုစုပါ COVID ကရောဂါဖြစ်နေချိန်အိမ်နီးချင်းနိုင်ငံတွေဖြစ်တဲ့ထိုင်းနဲ့မလေးရှားမှာတွားရောက်လုပ်ကိုင်နေတဲ့ရွှေ့ပြောင်းလို့သားအများစုဟာသူတို့ရဲ့လုပ်ငန်းဝင်ပိတ်သိမ်းမှုတွေကြောင့်ပြည်ရင်းကိုအလုံးရင်းနဲ့ပြန်ဝင်လာကြတာသတိကျော်အထိရှိထားပါပြီ။ပြန်ဝင်လာသူတွေထဲမှာတစ်ဖက်နိုင်ငံမှာရှိတဲ့သူတို့ရဲ့လုပ်ငန်းခွင်ကိုပြန်သွားကြမဲ့သူတွေရှိသလိုအလုံးလမဲ့ဖြစ်သွားလို့အပြီးပြန်ဝင်လာကြသူတွေလည်းရှိနေပါတယ်။အခုလိုနေရက်ကိုပြန်လာသူသတိကျော်အတွက်ပြည်ရင်းလုပ်ကိုင်တွေနဲ့ချိတ်ဆက်ပေးနိုင်ဖို့အလုံးသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကစီရင်ပြုစုဆောင်ရွက်နေတယ်လို့သိရပါတယ်။
ကျိုးစားနေတဲ့ဟာလေးအပိုင်းနေရှိတာပေါ့နော်ဒါပေမဲ့လည်းဒီကာလမှာတော့အများကြီးပေါင်းဆက်လို့ရမှာပေါ့ဘာကျိုးစားလဲဆိုတော့သူပြပပြန်လာတဲ့ဒီလူသမားတွေပတ်သက်လဲတနနာသူတို့ရဲ့ drinking whiskey တွေပေါ့နော်ဒါလေးတွေလည်းသူဒီပင်နေတိုင်းလိုက်မှလည်းသူဒါလေးတွေစင်းစင်းစားကြီးကြီးလုပ်နေတာပေါ့ဒီဘက်မှလည်း
ဟိုတက်ဆိုင်ဝန်ကြီးဌာနတွေပဲဖြစ်ဖြစ်နိုင်ငံတော်အစိုးရပဲဖြစ်ဖြစ်ဒါမှမဟုတ်ပုဂ္ဂိကတွေပဲဖြစ်ဖြစ်အလုပ်ကနေပေါ်လာလို့ကျင်သူကချိတ်ဆက်ပြီးနေရောဒီစီးရင်းလေးတွေကတော့ကြိုးစားပြီးတော့နော်လူစုနေတာပေါ့နော်ဟိုပြန်လာတဲ့လူတွေကအဓိကဖြစ်တာပေါ့နော်ဒီပြည်တွေမှာလည်းလောက်ကန်တနေမြတ်တော့ဘူးဆိုရင်ကိုယ်စနစ်၆ယူလုံးရှိတာပေါ့နော်သူတို့လောက်ကန်ကျန်ဖွင့်ပ မဲ့နေသူတွေလည်းရှိလို့နေပါတယ်။ကိုဗစ်ကြောင့်ပြည်တွင်းမှာအလုံးလက်မဲ့ဖြစ်သွားသူဦးရေကတော့နှစ်သိန်းဝန်းကျင်အထိရှိနေတာပါ။ကိုဗစ်ကြောင့်အလုံးလက်မဲ့ဖြစ်သွားသူတွေကအထက်ကျောင်းအလုပ်သမားတွေအတွက်ဥရောပသမဂ္ဂကနေမြန်မာကျပ်ငွေ၈ဘီလီယံနီးပါးညှိနှိုင်းတဲ့ယူရိုငွေ၅သန်းရထားထောက်ပံ့ပေးနေတယ်လို့သိရပါတယ်။ဒါပေမဲ့အစိုးရဘက်ပိုင်းမှာတော့အလုံးလက်မဲ့ဖြစ်သွားတဲ့အလုပ်သမားတွေကိုထောက်ပံ့ပေးနေတာမျိုးမရှိဘဲအခုထုတ်ပေးနေတဲ့လူမှုဖူလုံရေးကြီး40ရာခိုင်နှုန်းဟာလည်းကန့်သက်ချက်တွေရှိနေတယ်လို့စက်မှုလက်မှုအလုပ်သမားသမဂ္ဂအဖွဲ့ချုပ်ကဦးတက်နေအောင်ကပြောပါတယ်
။ဒီအလုပ်သမားတွေဒီကာလအတွင်းမှာဟိုအလုပ်သိရှာဖို့လို့တော့အင်မတန်မှခက်ခဲတဲ့ကာလဖြစ်တယ်ပေါ့နော်။အဲ့ဒီလိုကာလအတွင်းမှာအစိုးရကနေထောက်ပံ့တဲ့ထောက်ပံ့ကြီးရလဲတကယ်တော့အလုပ်ပြုတ်သွားတဲ့အလုပ်သမားတွေအတွက်ထောက်ပံ့တာမျိုးမရှိဘဲနဲ့ဝင်ရောက်စစ်ဆေးခံဖို့လို့အတွက်ဖူလုံကြီးတရားနေပြီးမှလာစာရဲ့40ရာခိုင်နှုန်းပေါ့အဲ့တော့လာစာရဲ့40ရာခိုင်နှုန်းဆိုတော့တွက်ကြည့်လိုက်တဲ့အခါမှာလည်းကျွန်တော်တို့ကဝင့်ရင်းပြောလို့ရှိရင်တော့ဟို5000တောင်မှမပြည့်တဲ့ငွေကြေးဖြစ်ပါတယ်အဲ့တော့ဒီဟာကလည်းဟိုလုံလောက်တယ်လို့ပြောဖို့နေနေတာကထောက်ပံ့ဖြစ်တယ်လို့ပြောရမယ့်အနေအထားကိုတောင်မှမရောက်တာကိုကျွန်တော်တို့ကသွားတွေ့ရတယ်ခင်ဗျာ
အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနအနေနဲ့လူမှုဖူလုံရေးအကျိုးဝင်သူတိုင်းကိုထုတ်ပေးနေတယ်လို့အလုပ်သမားရေးရအမြင်နဲ့အတွင်းဝင်ဦးမျိုးအောင်ကအခုလိုပြောပါတယ်
ဒီရင်းမှာတော့လူမှုဖူလုံရဲ့အကျိုးဝင်တဲ့ကလေးတွေကိုမျိုးစားနှမျိုးနဲ့ဆောင်ရွက်ပေးနေတယ်ဒီဘက်ဒီတက်အားလူမှုဖူလုံရဲ့အကျိုးဝင်ပြီးတော့တော့အလုပ်တရားရန်နာခံတာတို့အလုပ်ပိတ်တဲ့ကာလမှာခံစားခွင့်မရတဲ့ကလေးတွေကိုကျတော့ဒီမှာလူမှုထောက်ပံ့ဆိုလောကလာက40ရာခိုင်နှုန်းလာဟိုထောက်ပံ့နေတာပေါ့ဘယ်သူလို့ပေးနိုင်တာတော့လူမှုဖူလုံရဲ့စိတ်ကနေနော်ဆောင်ရွက်ပေးခဲ့ပြီးပြီလို့အခုလည်းဆောင်ရွက်ဆက်ပဲတောင်းနေတာလေပေးနေတော့မယ်လေသူကြီးကနော်
အစိုးရကဆောင်ရွက်နေတဲ့လူမှုဖူလုံရေးထောက်ပံ့ငွေဟာထုတ်ယူနိုင်မှုကန့်သက်ချက်တွေရှိနေပြီးအလုံးလက်မဲ့ဖြစ်သူတိုင်းအတွက်အကျိုးခံစားခွင့်မရှိတာကြောင့်ဒါတွေကိုဖြည့်ဆည်းဆောင်ရွက်ပေးဖို့အလုံးသမားအရေးကူညီနေသူတွေကထောက်ပြပြောဆိုနေတာပါ။တစ်ဆက်တည်းမှာပဲကိုဗစ်ကာလအတွင်းအလုံးရှင်တွေရဲ့အခက်အခဲကိုနားလည်သဘောပေါက်ပေမဲ့ဒီကာလကိုအကြောင်းပြပြီးစိတ်ရောအလုံးရုံတွေပိတ်တာကိုအစိုးရအနေနဲ့အလွယ်တကူခွင့်ပြုသင့်မယ်။တရားစစ်စစ်ပေးဖို့ကိုတောင်းဆိုနေကြပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။စိတ်ကြိုးရေးလုပ်ငန်းတင်ရေလုပ်ငန်းကိုအဓိကလုပ်ကိုင်ကြတဲ့ရခိုင်ပြည်နယ်တွင်မြေမသက်မှုတွေနဲ့လက်ရှိ COVID-19 ကာလဈေးကွက်ရှင်နေတဲ့ကြောင့်စစ်တွေနေတဝရေလုပ်ငန်းတွေမှာထိခိုက်တက်ရောက်မှုတွေရှိလာတဲ့ရှင်တွေကိုပြောပြပါမယ်။ကျွန်တော်တက်နိုင်ပါရခိုင်ဒေသဟာကမ်းရိုးတန်းဒေသတစ်ခုဖြစ်တာကြောင့်ဒေသခံတွေအနေနဲ့စိတ်ကြိုးရေးလုပ်ငန်းတင်ရေလုပ်ငန်းကိုအဓိကထားလုပ်ကိုင်နေကြရတာပါ။ COVID-19 ကာယောဂါရှင်နေကြောင့်ပြည်တွင်းပြည်ပတင်ပို့တဲ့ငါးပစုံဈေးကွက်တွေထိခိုက်ပြီးဈေးကောင်းမရတာကြောင့်ရေလုပ်ငန်းလုပ်ကိုင်သူတွေခက်ကြုံနေရပါတယ်
။အော်ငါဆိုင်ငါနဲ့ပစဲစစ်တမသွားရောက်တာအခုစင်သာဈေးကတားမရတော့ဘူး။ဘာဖြစ်လို့ဆိုရင်ရောဂါတွေဖြစ်နေလို့လက်ခဲကလည်းမကောင်းဘူးလေပေါ့။သုံးပန်းရမယ်တခုရင်သဘောက်ခွေးရတယ်။ကျွန်တော်ရစီနေတဲ့ရောဂါမိသားစုတွေဆင်းနေလို့
ဒါကတော့ရေလုံးငန်းလောက်ကန်နေတဲ့ဒေသခံတို့ဖြစ်သူကိုရွှေသိမ်းမောင်ပြောပြတော်တာပါ။ကိုဗစ် -19 ကာယောဂါကြောင့်ရေလုံးငန်းထိခိုက်ရတယ်လို့ရခိုင်ဒေသမှာတိုက်ပွဲတွေဖြစ်နေတာကြောင့်ငါလုံးငန်းလောက်ကန်သူတွေအနေနဲ့ငါထွက်မဖမ်းရကြတော့ပဲငါဖမ်းလူတွေကိုပါထုတ်ရောင်းနေကြတဲ့အခြေအနေဖြစ်နေတယ်လို့စစ်တွေမြို့နယ်ရှောင်းနယ်မင်းကန်ကငါလုံးငန်းလောက်ကန်သူဦးဆိုင်လာကပြောပါတယ်။အဲ
ငါဖမ်းမရောမရလို့ငါဖမ်းလို့မရလို့တည်ရပါလေရောက်ကြမျက်စိတံကြောင်းရင်မဟုတ်နောက်လူတွေရှိတယ်။ဘာမှလုံးရှိဘူးဝန်တွေတားလုံးတာပဲ
ငါဖိုင်သမားတွေအနေနဲ့တူတူဖိုင်လို့ရလာတဲ့ငါပစုံတွေကိုစစ်တွေမြို့ပေါ်မှာရှိတဲ့ငါပစုံအဝေးတိုင်းတွေမှာတော်ရောင်းလေးရှိကြပါမယ်အခုလက်ရှိမှာတော့ကုန်တင်ဖို့ခက်ခဲတွေကြောင့်ငါပစုံအဝေးတိုင်းတွေကအဝေးရောလာပါတယ်လက်တလုံးဖြစ်နေတဲ့တိုက်ပွဲတွေကြောင့်ရခိုင်ဘက်ကကုန်ကားတွေတော်လာရခက်ခဲနေတဲ့အပြင်ကိုယ်ပိုင်နိုင်ဒီကာလာတွင်ရန်ကုန်ဘက်ကငါပစုံဆက်ယုံတွေလည်းရနာထားတာ အခုဆိုတော့ဒီနေ့ကဟိုကိုဗစ်ဟိုဗိုင်းရယ်တော့ဗိုင်းရယ်ဒီကမှာမြေခံမှာလည်းရှိလာတယ်အကုန်ခံစီရရဲ့အခက်အခဲတွေများရှိတာကိုကုန်ပြည်အရင်တုန်းကဆိုရင်တော့ရခိုင်ဒေသကထွက်တဲ့တန်းကားပစုံတွေကိုရှန်ကုန်မန္တလေးပြင်တရုတ်နဲ့ဥရောပစတဲ့ပြည်ပကိုပါတင်ပို့နိုင်တာပါဒါပေမဲ့လက်ရှိဖြစ်နေတဲ့ကိုဗစ် 19 ရခိုင်ပြည်နယ်ဘုံနှကျုံမြို့ပေါ်မှာနယ်မြေခံစစ်တပ်ရရှိသူလှုပ်ကြံခံရပြီးသူနဲ့ပါလာတဲ့တပ်သားတူကတော့ဖမ်းဆီးခေါ်ဆောင်ခံရတယ်လို့တပ်မတော်ဘက်ကပြောပါတယ်ဒီဖြစ်စဉ်ပြီးပြကမှုကြောင့်မြို့ပေါ်ရသားတွေလည်းထိခိုက်မှုရှိနေတယ်လို့သိရပါတယ်ကျွန်တော်နိုင်ကုန်းအိမ်ဆောင်ဆန်းမေးမြန်းထားတာပါဒီနေ့မနေ့ဘုံနှကျုံမြို့အေးစီတီနေစင်းနားမှာအရဝတ်နဲ့ဈေးဝယ်ဆက်လာတဲ့နယ
ရာချီတူနဲ့တူတူကျွန်တော်ပုံမကျော်ယူဖီကိုအကြောင်းဝင်နေပဲသိခဲ့ပါတယ်ဒီအနည်းငယ်လေးမှာပဲဒီရမ်းတဲ့ပေါင်းရန်သူအခုအမကအဖွဲအဝန်ကြီးတွေကဆန်းချုပ်ပြီးတော့တိုက်ခိုက်ခဲ့တာရှိတယ်ဒါနဲ့ထိုးပါတာရှိတယ်ပုံမကျော်ဒါထုတ်ခါတဲ့ရာချီရလေမပေသေးဘူးလေသိကူပါမခံရဲလို့ပြောတာစာမန်ရာချီတော့ဟုတ်တယ်မျိုးတော့မဟုတ်ပါဘူးသိပြီးရတော့အခုချိန်ဒီပြောက်ဆုံးနေတယ်လို့ဖြစ်ပါတယ်
ဒီမနက်၈နာရီမှာမော်တော်ဆိုင်ကနဲ့ဈေးဝယ်လာတဲ့တမတော်ရာရှိကိုအရဝတ်နဲ့လူလူစုကဇာနဲ့ထိုးခဲ့ကြအောင်ယူခံကိုခိုင်ဦးကဆိုပါတယ
်နှစ်ဖွဲ့လူကဒီအရတာပုံစံနဲ့ခါပြီးတော့ဒါနဲ့ထိုးသွားတာအမှန်အရတာဝန်းနဖို့
ဖန်ဆီးခံရတဲ့တပ်သားပြန်လည်လွမြောက်ရေးတွက်တမတော်ကနေလက်ငင်းရှင်းလင်းရေးလှုပ်ဆောင်နေစေလို့လဲတမတော်ဘက်ကပြောပါတယ်သမရရာရှိနဲ့စစ်တီတီကိုလှုပ်ကြံဖန်ဆီးရဖြစ်စဉ်ဟာအေရခိုင်လက်နက်ကန်ဘက်ကလှုပ်ဆောင်တာလို့တမရဘက်ကပြောဆိုမှုပေါ်မှာအေဘက်ကတုတ်ပြန်ပြောဆိုတာမျိုးမရှိသေးသလိုဆက်သွယ်မေးမြန်းလို့လည်းမရသေးပါဘူးတမရရာရှိသူဓာတ်ုခံရပြီးနောက်ပိုင်းဘုံညွှန်းမျိုးပေါ်မှာတမရဘက်ကပြစ်ကတ်မှုတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်ဒီလိုပြစ်ကတ်မှုကြောင့်အယက်သားဒေဆုံးမှုရှိကြောင်းမြို့ခံသူကပြောပါတယ်
အဲ့ဒါတရားကိုဒီမှာမှာပတ်ကြည့်ထားတယ်လို့ကြားတယ်အဲ့ဒါနဲ့ဆက်ကြည့်ဖို့မရဘူးတကယ်ကမှဒီနေ့ကြည့်ရတဲ့တို့တို့ဒီမှာတော့ကြည့်လို့မရဘူးလုံးဝတရားမမတရားဘူးဖိုင်ကြည့်တယ
်ဒီလိုပြစ်ခတ်နေမှုကြောင့်ဘုံညိုးမျိုးကဈေးဆိုင်တွေအလုံးပိတ်လိုက်ပြီးလမ်းမပေါ်မှာလူသွားလူလာကင်းမဲ့နေပါတယ်ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်အီဖွဲ့တို့ကြားတိုက်ပွဲတွေဆက်ဖြစ်ပွားနေသလိုဒေသခံယသားတွေကြားမှာစိုးရိမ်ထိတ်လန့်မှုတွေကလည်းတိုးလာနေပါတယ်မနေ့ကမြေပုံနဲ့အမ်းမြွနဲ့ကျမ်းမှာနှစ်ဖက်တိုက်ပွဲဖြစ်ပွားကြောင်းသမတော်ပြောခွေရဘူမှုချုပ်စော်မင်းထွန်းကပြောပါတယ်
ခိုင်တဲ့ဖြစ်ပြီးမှုခြေရတော့ဒီလိုမှရှိတဲ့ချိန်ကြောင်းမှကျွန်တော်ဖြစ်ပြီးတက်ခိုင်မှုတွေရှိခဲ့တယ်ပြီးရင်ကျွန်တော်ကူကောင်းချက်မှလက်ရွာနာလေးမှဖြစ်ပြီးတက်ခိုင်မှုတွေရှိခဲ့တယ်မနေ့ကဖြစ်တာ
မနေ့ကလည်းမင်းပြမြို့နယ်ကြောက်ခုတ်နဲ့တစ်ပုတ်တောင်ကြေးရွာကျမ်းမှာပောက်ကွဲမှုတစ်ခုဖြစ်ပွားပြီးပြစ်ခတ်မှုတိုက်ခိုက်တံတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေနှိစက်ရကြေးရွာတွေကိုထွက်ပြေးသိမ်းရှောင်နေရပါတယ်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တနစ်ကြော်ကြာတိုက်ပွဲဖြစ်စဉ်တွင်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကရွာသား2သိန်းနီးပါးစစ်ပေးသိမ်းရှောင်နေရပြီး250ကျော်သေဆုံးခဲ့တယ်လို့950ကျော်တန်ရာရရှိခဲ့တယ်လို့ရခိုင်လူမှုဖွဲ့စည်းတွေကစည်ရင်းပြစုထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ
်မေလ22ရက်နေ့ကစလို့ထိုင်းနိုင်ငံနယ်စပ်မဲဆောက်မြဝီကနေနေရပြန်သူလူရေ2000ကျော်ရှိသွားပြီဖြစ်တယ်လို့အဲ့ဒီထဲကလူ5000နီးပါးကိုကရင်ပြည်နယ်မြဝီမြို့ကကိုဗစ် -19 ဓာတ်ခွဲနမူနာယူရက်လက်စစ်ဆေးတဲ့အခါမှာအလုံးရောဂါပိုးမတွေ့ဘူးဆိုတဲ့အကြောင်းကိုပြောပြပါမယ်။ကျမအေးမှာပါ။ထိုင်းနိုင်ငံတွင်ကိုဗစ် -19 အရေးပေါ်ကာလမှာအလုံးနဲ့မဲ့ဖြစ်နေတဲ့မြန်မာနိုင်ငံသားတွေကိုမေလ22ရက်နေ့ညကစပြီးနေရပြန်ခွင့်ပေးခဲ့တာပါ။ဒီထဲမှာမြောက်ရီမဲဆောက်နယ်စပ်ကနေအများဆုံးနေရပြန်ခဲ့ကြပါတယ်ဒီထဲကဂျွန်လ10ရက်နေ့ထိကိုဗစ် -19 ဓာတ်ခွဲနမူနာယူရလက်ကြီးစစ်ဆေးပြီးသမျှအားလုံးရောဂါပိုးမတွေ့ဘူးဆိုတဲ့အကြောင်းကရင်ပြည်နယ်မြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပါတယ
်စစ်တာတော့4000ကျော်ရောမှာ4800 5000ဖြစ်ပါတော့နော်
ဟုတ်ကဲ့ဟုတ်ကဲ့
ဆွဲယူပြီးဖြစ်တာလည်းများပြီ။ဒါပေမဲ့လက်ရှိကျွန်တော်တို့စစ်စေးပြီးကြားရပြီးတော့နက်ဂတိဗ်ကနာ
။ဒါပေမဲ့ထိုင်းပြည်မြန်မာပြည်ထဲမှာပဲခူးတိုင်းနဲ့မကွေးတိုင်းမှာကိုဗစ် positive အဖြစ်ထွက်တာနှစ်ဦးရှိနေပြီဖြစ်ကြောင်းဒါကလည်းနေရပြန်ပြီးမှတွေ့ရှိတာဖြစ်တယ်လို့ဆိုပါရယ်ဒီအတွက်သူတို့ကိုကျန်းမာရေးစစ်ဆေးပေးသူတွေလူဝင်မှုကြီးကြပ်ရေးဝန်ထမ်းတွေနဲ့ဌာနဆိုင်ရာဝန်ထမ်းတချို့ကကိုဗစ် -19 ကပ်ရောဂါပိုးကိုစစ်ဆေးထားရတယ်လို့လည်းဆိုပါရယ
်ဟိုတကောင်ကကျွန်တော်တို့ positive တယောက်တည်းတစ်ခါပြန်တော့တယောက်ထပ်တွေ့တယ်မကူတိုင်းကြီးလိုက်တရက်မှထပ်တွေ့တယ်တကူတိုင်းညောင်လေးရင်သူကပဲတွေ့ပြီးတော့ထပ်တွေ့တယ်ထပ်တွေ့တော့လည်းကျွန်တော်တို့အဲ့ဒါလည်းအဲဒီမှာနေနေကြတဲ့ဖွဲ့တွေပေါ့အတုံးပေအတွင်းပေါ့ငါမဲ့တော့ဒီစီးရီးယားမျိုးမရှိဘူးပေါ့
ဟုတ်တယ
်အဲသူတို့နဲ့တမ်ပရာတိုင်းကြတာတို့မတမ်းမေးကြတာတို့မတမ်းရေးကြည့်တာတို့ဆိုအဲ့မှာဆိုကျွန်တော်တို့အပေါ်လုံးတရားနှစ်ယောက်တော့အလုံးစုံတရားအထက်မှာဆိုကျွန်တော်တို့လာဝကလည်းလိုပဲသဘုံမနဲ့ဖြည့်ကြတာတုံးထူတော့နှစ်ယောက်နောက်တစ်ခါကျွန်တော်တို့ဟိုဘက်ဒါတော့ရရုပ်တရားဒီလိုပဲရှင်းနေရ။ညဝရီမှာတော့မတွေ့သေးဘူးမှာကျွန်တော်တို့ဒီနေဆက်ကနေပြီးတော့ဒါဆက်တန်းသွားခြင်း2,300ကျော်ရှိပေါ့။ဟုတ်ကဲ့။ဒီကနေ့ပေါ်တည်တူလာနှစ်ယောက်ပေါ့ခင်ဗျာ
။ဟုတ်ကဲ့
နှစ်ယောက်နဲ့ပတ်သက်တဲ့ဟာလေးကျွန်တော်လိုက်ပြီးတော့ဟိုကိုဗစ်ဖြစ်တာပေါ့မှာရှင်းရှင်းရှိကြရပါဘောဟုတ
်။လက်တလုံးအဖြစ်ထိုင်းနဲ့မလေးရှားဘက်ကနေမြန်မာနိုင်ငံထဲကိုပြန်ဝင်လာတဲ့မြန်မာနိုင်ငံသားအလုပ်လက်မဲ့ဖြစ်နေသူတွေဟာ3,000လောက်ရှိနေပြီဆိုပြီးမြန်မာလူသမားရေးတာဝန်ရှိသူတွေကခန့်မှန်းထားပါဗျ။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
ဒီရေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်မြန်မာတပ်မတော်ဟာမြန်မာအစိုးရလက်အောက်ခံမဟုတ်ပဲတီးကြားလွတ်လပ်စွာတည်ရှိနေတဲ့အဖွဲ့အစည်းဖြစ်လို့လူအခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်နေတာလို့ပြည်ထောင်စုစုံစမ်းရေးကော်မရှင်ကယူဆပါတယ်ဒီအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
လွန်ခဲ့တဲ့2019ကစပြီးရခိုင်ပြည်နယ်မှာလူအခွင့်အရေးချိုးဖျက်မှုနဲ့ပတ်သက်ပြီးသမ္မတခေါင်းဆောင်ပိုင်းကထိတ်တန့်အရာရှိ14ဦးကိုဒဏ်ခတ်အရေးယူထားတဲ့ဖြစ်ကြောင်းပြည်ထောင်အစိုးရကဧပြီလ28ရက်နေ့ကကြေညာပါတယ်။ဒီအရာရှိတွေကိုဗြိတိန်နိုင်ငံဝင်ခွင့်မပြုဘဲသူတို့ရဲ့ဘန်ဒါရေးဆက်တော်ထားတဲ့အင်္ဂလိပ်ကုမ္ပဏီကိုရာဇဝတ်ကြောင်းအရအရေးယူမယ်လို့ဆိုပါတယ်။အမေရိကန်ကလည်းအလားတူအရေးယူထားပါတယ်။ဒါပေမဲ့အရေးယူခံရသူတွေဟာအင်္ဂလန်အမေရိကန်နဲ့ယဉ်မိသူတွေမဟုတ်လို့ဘာမှအရာရောက်မှာမဟုတ်ဘူးလို့မြင်ကြပါတယ်။မြန်မာအစိုးရတပ်ရဲ့လူအခွင့်အရေးချိုးဖောက်မှုကိုလေ့လာတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်က2018နှောင်းပိုင်းမှာအစိုးရကစားထုတ်ဝေပြီးနောက်ပိုင်းတာဝန်ရှိသူတွေကိုအရေးယူဆောင်ရွက်လာတာဖြစ်ပါတယ်။2017က18အထိဒီမိုကရေစီပြုပြင်ရေးလုပ်ဖို့ရွေးကောက်ပွဲအစိုးရတွေကြိုးပမ်းနေချိန်မှာတတိတခြားရပ်တည်တဲ့တပ်မတော်ဟာရာဇဝတ်မှုမျိုးစုံကိုကျူးလွန်နေလို့ဆိုပါတယ်။ဒါပေမဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ရတာမျိုးအစိုးရတပ်အနေနဲ့တာဝန်သိဖို့အတွက်နိုင်ငံတကာအတိုင်ဝန်ကတွန်းအားပေးရမယ်လို့အကြံပြုထားပါတယ
်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲမှာအနိုင်ရလို့2016မတ်လကစပြီးအစိုးရဖွဲ့စည်းခဲ့ပေမဲ့စစ်တပ်ဟာကိုပိုင်အုပ်ချုပ်တဲ့အဖွဲ့အစည်းဖြစ်ရပ်တည်နေပါတယ်။ကာကွယ်ရေးပြည်ထရေးနဲ့နယ်စပ်ရေးရာဝန်ကြီးဌာနတွေဟာစစ်တပ်လက်အောက်ခံဖြစ်နေပြီးစီဦးစီးချုပ်ရွေးချယ်တဲ့စစ်ဘိုလ်တွေဟာလွတ်တော်မှနေရာယူနေကြပါတယ်။ဒီဌာနတွေအပေါ်မှာ NLD အစိုးရကဩဇာမရှိပါဘူး။ဒါပေမဲ့စစ်တပ်ရဲ့တရားဝင်အသုံးစရိတ်ကိုတော့ NLD အစိုးရကအတီးပြုရပါတယ်။ရွေးကောက်တင်မြှောက်တဲ့အစိုးရအမိန့်ကိုနားခံရမလို့ပဲအစိုးရစစ်တပ်အဖြစ်ရပ်တည်နိုင်အောင်2008အခြေခံဥပဒေကဖန်တီးထားတာဖြစ်ပါတယ်။အနည်း20ကြော်ကြာတဲ့စစ်အစိုးရလက်ထက်မှာ စစ်တပ်ဟာစီးပွားရေးလုပ်ငန်းမျိုးစုံနဲ့ခရိုနီအတိုင်းဝိုင်းကိုတိစောက်နိုင်ခဲ့ပါတယ်။အဲ့ဒီလုပ်ငန်းတွေဟာဒီကနေ့အချိန်ထိရှင်သန်နေပြီးစစ်တပ်ကိုအကျိုးပြုနေစေဖြစ်ပါတယ
်။အစိုးရဘတ်ဂျက်အသုံးစရိတ်မှာမပါတဲ့စစ်တပ်ရဲ့ဝင်ငွေဟာသမယိုးကြမဟုတ်တဲ့ဝင်ငွေဖြစ်တယ်လို့ကုလသမဂ္ဂမစ်ရှင်ကသတ်မှတ်ပါတယ်။ဒီလိုသမယိုးကြမဟုတ်တဲ့ဝင်ငွေရင်းမြစ်တွေရှိနေလို့စစ်တပ်ဟာဘယ်သူ့ကိုမှဂရုမစိုက်ဘဲတတိစကြရပ်တည်နိုင်လားလို့ယူဆပါတယ်။ဒါကြောင့်တပ်မတော်ရဲ့စီးပွားရေးလုပ်ငန်းတွေကိုစက်စစ်လေ့လာပြီးသင့်တော်တယ်လို့အရေးယူဖို့ကုလသမဂ္ဂမစ်ရှင်ကအကြံပေးထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကမြန်မာစစ်တပ်ရဲ့အကျိုးစီးပွား The Economic Interest of Myanmar Military ဆိုတဲ့စာမျက်နှာတရားကျော်စာရန်ကို2019စက်တင်ဘာလကထုတ်ဝေပါတယ်။စစ်တပ်ရဲ့စီးပွားရေးအရင်းအမြစ်ကိုဖျက်ပစ်ဖို့ရည်ရွယ်တာဖြစ်ပါလေ။
စီးပွားရေးမှာကြီးဆိုပြီးတတိတခြားရပ်တည်နိုင်တဲ့အနေအထားမှာမရှိတော့တဲ့တပ်မတော်ဟာအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးဥပဒေကိုရိုသေလေးစားလာပြီးတာဝန်သိလာလိမ့်မယ်လို့ကုလသမဂ္ဂကော်မရှင်ကမျှော်လင့်ထားပုံရပါတယ်။ဒီလိုအခြေအနေကိုရောက်ရှိဖို့အတွက်တပ်မတော်ကိုပြုပြင်ပြောင်းလဲရမယ်လို့လည်းဆိုပါတယ်။တပ်မတော်ပိုင်ကုမ္ပဏီအားလုံးနဲ့လက်အောက်ခံလုပ်ငန်းတွေကိုပြင်မှတ်ထားပြီးစီးပွားရေးအရာအရေးယူပိတ်ဆို့တာတွေလုပ်တင်တယ်လို့ကုလသမဂ္ဂကော်မရှင်ကအကြံပြုထားပါတယ်။ဒါပေမဲ့ပြည်သူလူထုရဲ့လူမှုအကျိုးစီးပွားကိုမထိခိုက်အောင်အသေးစားစဉ်းစားချင့်ချိန်ပြီးမှတန်ခတ်အရေးယူတာတွေလုပ်ရမယ်လို့လည်းဆိုပါတယ်။လူအခွင့်အရေးချိုးဖောက်ရမှာတာဝန်ရှိတဲ့တပ်မတော်အရာရှိတွေကိုပြစ်မှတ်ထားပြီးအရေးယူဖို့ကိုလည်းတိုက်တွန်းထားပါတယ
်။ NLD အစိုးရဆောင်ရွက်ဖို့ကုလသမဂ္ဂမစ်ရှင်ကအကြံပေးထားတာကတော့အများကြီးပါပဲ။တပ်မတော်ကိုအရက်ဖက်တင်းကျုံမှုနဲ့တိကျမှုအောက်မှာအပြည့်အဝရောက်ရှိအောင်လုပ်ရမယ်လို့ဆိုပါတယ်။နောက်တော့တပ်မတော်ရန်မုံငွေအားလုံးကိုလွှတ်တော်ရဲ့တင်းချုပ်မှုအောက်မှာထားရမယ်လို့ဆိုပါတယ်။တပ်မတော်ကိုစီးပွားရေးမလုပ်ဖို့တားမြစ်တဲ့ဥပဒေကိုလွှတ်တော်ကပြတ်ထန်းပြီးစီးပွားရေးလုပ်ငန်းမှာစစ်ဘုပါဝင်တာကိုပိတ်ပင်တားမြစ်ရမယ်လို့လည်းဆိုပါတယ်။ကုလသမဂ္ဂမစ်ရှင်ဟာကိုယ်ဖြစ်စေချင်တာတွေကိုစိတ်ကူးရင်ပြီးအကြံပေးနေတာသိတာထင်ရှားပါတယ်။အခြေခံဥပဒေကိုအပြားအနာတောင်ပြင်ဆင်ဖို့ကန့်နေပါတယ်။NLD အစိုးရမကြာမီကပြင်ဆင်ဖို့ကြိုးစားတာအချင်းကြီးဖြစ်သွားပါလေ။အနည်း80လောက်ရှိပြီဖြစ်တဲ့စစ်တပ်ရဲ့စီးပွားရေးအစီအလာကိုကွယ်ပြောက်အောင်လုပ်ဖို့ကိစ္စဟာအပြောလွယ်သလောက်လက်တွေ့လုပ်ဖို့ကြိုးခဲ့ပါလေ။စစ်တပ်ကိုမဆက်ဆံဖို့နိုင်ငံခြားအဖွဲ့အစည်းတွေကိုတိုက်တွန်းယူလောက်ဒါပဲလုပ်နိုင်လိမ့်မယ်ထင်ပါလေ။ဖြစ်ပတ်မှာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းအကြောင်းကိုဆက်လက်တင်ပြပါမယ်ခင်ဗျာ။
ဒီကစားကျမ်းမေကဏ္ဍမှာတော့မိုးချိုးကြောင့်ပိတ်ဆုံးသူများလာခြင်းအကြောင်းအပိုင်း1ကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာမိုးချိုးဖြစ်တာကြောင့်ဒီနေ့ထဲပိတ်ဆုံးရသူကအရင်နှစ်ထက်အများကြီးများလာနေပြီးနောက်ထပ်ဖြစ်လာမှာကိုလည်းစိုးရိမ်နေရတယ်လို့ဘေးအန္တရာယ်ဆိုင်ရာကြမ်းကြည့်သူတွေကဆိုပါတယ်။ဒီနေ့ထဲပိတ်ဆုံးသူဘလောက်ထိများလာနေပြီးဘလို့လူတွေအထူးမိုးချိုးဖြစ်ခံရတာဝန်ဆာရှာရင်ပိတ်ဆုံးမှုအများဆုံးခံရသူတွေအနေနဲ့ဘလို့ကာကွယ်နိုင်ပါလဲ။ဒီအကြောင်းအသေးစိတ်စောင့်ကြည့်နေတဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကညွှန်ကြားမှုတော့ဖြူလက်လက်ထုံးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ဟုတ်ကဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဌာနကညွှန်ကြားမှုတော့ဖြူလက်လက်ထုံးများကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုးချိုးဖြစ်တာကြောင့်ဒီနေ့ထဲအခုဇွန်လပထမပတ်ထိပေါ်ဆင်မနော်သေဆုံးသူကလူ60ကျော်ပြီးတော့တန်ရာကလည်း30လောက်ရထားတဲ့ခါကျတော့ပြီးခဲ့တဲ့နှစ်အလားတူကာလနဲ့ရှင်းလိုက်ရမယ်ဖြစ်ဖြစ်အခုအများစိုးရိမ်နေကြတဲ့ကိုဗစ်ကမှုနဲ့ရှင်းလိုက်ရမယ်ဖြစ်ဖြစ်အများကြီးကိုများလွန်းနေတာကိုတွေ့ရပါတယ်ဆရာမကြီးအထူးသဖြင့်တော့ဒီပြီးခဲ့တဲ့အပတ်တစ်ပတ်ထဲမှာပဲအနည်းဆုံး30လောက်သေခဲ့ပြီးတော့20ကျော်တန်ရာရခဲ့တာအပြင်အခုမိုးကြကာလရှေ့မှာလည်းမိုးကြိုးဖြစ်တာတွေဆက်ရှိနေတယ်လို့မိုးလီဝတာနဲ့ဇလဗိဒဌာနကခန့်မှန်းထားတာမို့ဒီသေဆုံးမှုတွေကလည်းရှော့ချနိုင်မှုဘာစအကြံပေးကြလဲဆရာမကြီ
းဒီမိုးချိုးဖြစ်တာတွေကကြတော့ကျမတို့ဒီမှာဒီမိုးဥကာလမိုးနှောင်းကာလဒီမှာတော့အဖြစ်များတယ်ပေါ့ခုနကပြောသလိုဒီဂျွန်လပထမပတ်မှာဆိုလို့ရှိရင်လည်းမိုးချိုးဖြစ်တဲ့အချိန်ကလည်း22ကျင်းတော့ပေါ့နော်ရှိခဲ့ပြီးတော့28ဦးသေဆုံးခဲ့တယ်22ဦးတန်ရခဲ့တယ်နောက်အဲ့ဒီရဲ့ရှေ့တစ်ပတ်ပေါ့နော်နေလ25ရက်နေရနေနေလ31ရက်နေ့ဖြစ်မှာဆိုလို့ရှိရင်တော့ခုနှစ်ကျင်းရှိခဲ့ပြီးတော့ကိုဦးတည်ဆောင်ခဲ့တယ်ပေါ့အဲ့တော့ဒီနေလာရဲ့နောက်ဆုံးပတ်နဲ့ဒီဂျွန်လာရဲ့ပထမပတ်မှာတော့ပဲကျမတို့ကတော်တော်များများကြီးကို ပို့ပြီးတော့များလာတာကိုလည်းတွေ့ရပါပဲ။နောက်အခုအဲ့ဒီဖြစ်စဉ်ကိုကြည့်လိုက်တဲ့အခါကျတော့များသွားတဲ့တော့အပြင်မှာရှိနေတဲ့အခြေအနေမှာတော့ဖြစ်တိုင်းများပါတယ်။အဲ့အပြင်မှာရှိနေတဲ့ခဲမှာမှများသွားတဲ့ဒီလေယာဉ်လုပ်တည်လုပ်နေတဲ့အခြေအနေမှာဖြစ်တဲ့ဖြစ်စဉ်ကတော့အများဆုံးတွေ့ရှိရပါတယ်။အဲ့ဒီနောက်ပိုင်းတော့ခံပေါ်မှာသွားလာနေတဲ့အခြေအနေပေါ့နော်။နောက်တစ်တင်အောက်တီမှာနားနေတဲ့အခြေအနေမိုးဝင်ခိုလိုက်တဲ့အခြေအနေမျိုးတွေအဲ့လိုအခြေအနေမျိုးတွေမှာလည်းဝေချုပ်ဖြစ်တာကိုတွေ့ရပါတယ်။နောက်တစ်ခုကကျတော့ဒီအပြင်မှာကိုပဲနားဖမ်းနေတဲ့အခြေနောက်ရေမြောင်းတွေတူးနေတဲ့အခြေအနေနောက်လေထဲမှာပေါ့နော်ရေနဲ့ပတ်သက်ပြီးတော့ရေမြောင်းတွေလုံးနေတဲ့အခြေအနေနောက်အင်းရဲ့တစ်ဆက်မိတ်မှာရေခံနေတဲ့အချိန်မှာလည်းဖြစ်တာတွေ့ရပါတယ်။နောက်ကဖားရိုက်ထွက်တဲ့အခါမျိုးပေါ့နော်။ဒီလိုမျိုးဆိုတဲ့အခါကျတော့ဒီရေနဲ့ဆက်ဆက်ပြီးတော့ဖြစ်သွားတဲ့ဖြစ်စဉ်လေးတွေကိုလည်းတွေ့ရှိရပါတယ်။နောက်တစ်ခုကကျတော့စပိန်တွန်းလာရင်လည်းမိုးရိုးဖြစ်တဲ့ဖြစ်စဉ်လည်းရှိခဲ့တယ်။နောက်လေထုံချက်နဲ့လေထုံနေတယ်ပေါ့နော်။နောက်ပညာလုတ်တဲ့အချိန်မှာဖြစ်နေတယ်ဆို။အဲ့တော့အခါကျတော့ဒီတန်ထဲပစ္စည်းတွေနဲ့ထိတွေ့နေတဲ့အချိန်လေးတွေမှာလည်းဖြစ်တဲ့ဖြစ်စဉ်မျိုးပေါ့နော်။နောက်တစ်ခုကကျတော့ဒီလေကွင်းတွေထဲမှာရှိနေပြီနဲ့မိုးရွာလို့ကြွာရှာတဲ့မှာမိုးဝင်ခိုးလိုက်တယ်တစ်ပြင်အောက်ကိုမိုးဝင်ခိုးလိုက်တယ်အဲ့လိုမိုးခိုးတဲ့အချိန်ပေါ့နော်နောက်လမ်းသွားလာနေနေမိုးရွာတဲ့အတွက်ကြောင့်မလို့ဒီဒီမှာယုံလေးတွေမှာမိုးဝင်ခိုးလိုက်တယ်အဲ့လိုအချိန်လေးတွေမှာဖြစ်တဲ့ဖြစ်စဉ်တွေဆိုတွေ့ရှိရပါတယ်နောက်တစ်ခုကတော့ဒီအိမ်ထဲမှာရှိနေတဲ့အချိန်ဖုန်းပေါ့နော်ဖုန်းကိုအင်တာနက်သုံးနေတယ်နောက်ဖုန်းပြောနေတယ်ပေါ့နော်အဲ့လိုအချိန်လေးတွေမှာဖြစ်နေတာတွေကိုတွေ့ရှိရပါတယ
်ဟုတ်ကဲ့ဆရာအစီအရတော့ကွင်းပြေတွေမှာပဲစွန့်ရပြီးတော့အခုအိမ်ထဲမှာနောက်ဆုံးတော်တော်များများကဒီလက်ကင်ဖုန်းတွေတုံးလာတဲ့အခါမှာပေါ့နော်ဖြစ်တာလေးကိုတွေ့ရတဲ့အတွက်ဒီတစ်ခေါက်ကတော့ဆံမကြီးတော်တော်သတိထားဖို့လိုလာတာပေါ့နော
်ဟုတ်ကဲ့
အချိန်တုန်းကပဲဆံမကြီးအများစုကတော့အပြင်ဘက်မှာပါဒီလေကွင်းတွေမှာလုတ်တဲ့သူတွေမှာအဓိကဖြစ်တာပေါ့နော်ခုနလေထွန်းဆက်ပေါင်းနေတဲ့သူတွေရော
ဟုတ်ကဲ့
သူတို့အတွက်ဆံမကြီးတည်ဆုံးနေသွားနိုင်အောင်ဘယ်လိုအချံပေးချင်လဲ
ဒီမိုးချိုးဖြစ်တာကတော့မဖြစ်အောင်ပေါ့နော်ကြိုတင်ကာကွယ်တာတို့ဘာလို့အဲ့လိုကြီးရောရန်ရောမရနိုင်ဘူးဒါပေမဲ့ကိုကတတိလေးနဲ့နေလို့တော့ရှိုးတယ်ဒီမိုးချိုးပစ်တတ်တဲ့အချိန်လေးတွေကိုတည်ထားပြီးတော့တတိနဲ့ရှောင်ရှားနိုင်မယ်ဆိုလို့ရှိရင်တော့ဒီအသက်သေဆုံးမှုတွေတော့ကျော်သွားနိုင်တယ်လို့အကြံပေးချင်ပါတယ်အဲ့လိုဆိုတော့အိမ်အပြင်ရသွားချင်းတဲ့ကွင်းတွေပေါ့နော်တဲ့ကွင်းတွေမှာရောက်နေတဲ့တကယ်လို့များမိုးရွာတဲ့အခါမှာလည်းမိုးချစ်ချုံတာတွေအရင်ဖြစ်မယ်ဆရာစည်းလက်တာတွေအရင်ယူဖြစ်နေမယ်ဆိုရင်တော့ကိုလုံနေတဲ့အလုပ်ကတော့ခဏလောက်တော့ရှင်းနာတင်တယ်လို့အကြံပေးချင်တယ်အဲ့လိုချိန်ဆိုရင်တော့ဘာပဲဖြစ်ဖြစ်တဲ့မှာအလုပ်လုပ်နေမယ်ဆိုရင်ကိုလက်ထဲမှာပေါက်တူးတို့ပေါက်ကြားတို့ကင်ခါမိတာလည်းရှင်းရှင်းနဲ့ခုနကလိုလေထုံချက်နဲ့ဆိုရင်လေထုံချက်ပေါ့နော်ထုံချက်အဲ့လိုတန်းထက်ကြည့်စည်းလေးတွေဆိုတော့လောကအဲ့ချိန်မှာဆိုရင်မကင်နဲ့တော့တော့မဖြစ်မနေရတော့ကိုရဲ့လေထဲထဲမှာဒီလေထဲပဲရှိတော့ဒီလေထဲကိုပဲခိုးတော့ခိုးရမှာပဲပေါ့နောက်အထဲမှာနေပြီဆိုလို့ရှင်လည်းဒီတန်းထက်တွေနဲ့ကြီးတဲ့နေရာတွေပါနဲ့နည်းနည်းဝေးတဲ့လမ်းနဲ့နေရာမျိုးပေါ့နော်အဲ့လိုလေးတွေကိုနေတဲ့ပေါ့ဒါမှခုနကကျမတို့ပြောလူထဲထဲမှာဖြည့်ပြီးတော့မူချိုးတက်တဲ့ဖြစ်စဉ်လေးတွေရှိခဲ့တာလေးကိုလည်းတတိပြုပြချင်းနဲ့နောက်တစ်ခါပြန်ကြတော့လေကွင်းကြီးတွေထဲမှာတက်တင်ကြီးလည်းရှိတတ်တယ်တက်တင်ထီထီကြီးပေါ့နော်အဲ့လိုမျိုးမိုးဝင်ခိုတဲ့အချိန်မှာမိုးချိုးပြတဲ့ဖြစ်စဉ်မျိုးလည်းရှိတတ်တယ်အဲ့တော့ဒီလိုလေကွင်းထဲမှာရှိနေတဲ့အချိန်မှာမိုးကတာမန်ထက်ပိုပြီးတော့မိုးအရန်ထစ်ချုံတာတွေလျှက်စီးလက်တာတွေဖြစ်နေတဲ့အချိန်ဆိုရင်တော့အဲ့လိုတက်တင်မျိုးလည်းမိုးဝင်ခိုစင်မအောင်ကိုယ့်ရဲ့လေထဲရှိရင်လေထဲတွေကိုဝင်ခိုမယ်ဒီလိုကကိုကအဲ့လိုမျိုးလုံနိုင်တဲ့အချိန်မျိုးမရှိဘူးဆိုရင်တော့မှလေကွင်းထဲမှာလိမ့်ညက်နေရတယ်ပါပေါ့နော်ကိုယ်ထီထီဖြစ်နေလို့ဆိုတော့ကွင်းထဲမှာဆိုရင်တော့လေဒီမိတ်နဲ့နောင်လေးတွေမှနေဖြစ်နေဆိုပြီးတော့ချစ်ချင်ပါတယ်
ဟုတ်ကဲ့ဆရာမနည်းနည်းလေးနေတဲ့နေရာမှာလေထဲလေးစောက်ထားနိုင်တော့အကောင်းဆုံးပါဆရာမနော
်ဟုတ်ကဲ့ตัวกวินเนี่ยเลยส่วนเนาะทีๆဖြစ်နေดิမြင့်ดิปูပြီးတော့ပြစ်ဖို့အတွက်ကခွင့်ရေးများလေးဖြစ်မှာပေါ့เนา
ะဟုတ်ကဲ့ဆင်ပါရဲ့နောက်တစ်ခုကဒီလက်ကွင်းနဲ့ပဲပတ်သက်နိုင်တာပေါ့เนาะခုနငါးဖန်းတဲ့သူတွေတို
့ဟုတ်ကဲ့
ဖားရိုက်တဲ့သူတွေတို့အပြင်မှာအစာထွက်ရှာကြတာပေါ့ပရိထွက်ဖန်းတဲ့သူတွေတို့မျိုးစုံရှိနိုင်တော့သူတို့ကဆရာမဘယ်လိုအကြံပေးချင်လဲ
ခုနကလိုပဲပေါ့သူမိုးအရန်ထချုံရတဲ့ခါလျက်စီးတက်နေတဲ့ခါမှာဆိုငါးဖန်းတဲ့သူတွေဆိုရင်ရေထဲမှာဆက်ပြီးတော့နေတယ်အနံကုန်းကုန်းမော်သက်တင်တာပေါ့နော်သူကရေထဲမှာရှိနေနေမိုးချိုးပြစ်နိုင်ချေရပါမတဲ့ချိုင်ပုံများနိုင်တဲ့ခြေလေးရှိတဲ့အတွက်ကြောင့်မလို့သူကအဲဒီရေကန်နေတဲ့ရောက်နေတဲ့ဥပမာရှိကူးနေတဲ့သူတွေကအစားပေါ့နော်ဒီချောင်းရိုင်နေမှာငါဖမ်းနေကြမယ်အဲ့လိုလူတွေဖားရှာနေကြမယ်အဲ့လိုဆိုရင်တော့ရေကနေချက်ချင်းတက်တင်ပါတယ်မိုးကရှိတဲ့အစာဦးရှိမယ်ဆိုရင်တော့အဲ့ဒီဥကကျေဝင်ရောနော်ဒီခိုးထုံတဲ့ကိုလောက်ခါရှာငါရှာဆိုလည်းဘာပဲဖြစ်တန်တဲ့ပစ္စည်းလေးတွေပါနိုင်တာပါပဲတစ်ထဲမှာလေအဲ့လိုမျိုးဆိုတော့တက်နိုင်တော့ကိုယ့်လက်ထဲကဒီပစ္စည်းတွေကိုတော့ကိုယ်နဲ့ဝေးရမှာခဏထားတဲ့
ဟုတ်ကဲ့ဆရာမနောက်တစ်ခုကတော့ပျံလုတဲ့သူတို့နောက်ဒီရေမြောင်းတူးတဲ့သူတို့ပေါ့နော်အထူးသဖြင့်တော့ဒီဆောက်လုပ်ရေးလုပ်ငန်းတွေနဲ့ပတ်သက်နေတာပါဆရာမသူတို့အတွက်ရောဘယ်လိုချမ်းပေးကြလဲ
များသောအားဖြင့်တော့ဘယ်လိုဆောက်လုပ်ရေးလုပ်ငန်းတွေကထပ်မြင့်နေမှာဖြစ်နိုင်ရှိလဲရှိတယ်လို့ရက်ွက်သေးရွာလေးဒီမှာဆိုလို့ရှိရင်လည်းထ ဆက်မြင်မဟုတ်ဖ ೇನೆ ပုံမှန်တိုင်းလောက်ရတာမျိုးလည်းရှိနိုင်တယ်။ဒါပေမဲ့ရှောက်လို့ရေလုံငန်းတွေတရံနေလုပ်ပြီဆိုတဲ့ကတော့တန်ထယ်နဲ့ဆွတ်ဆွတ်တဲ့တူတူကိုကင်ပြီလေ။ရေနဲ့ဆွတ်ဆွတ်တဲ့နေရာလေးတွေမှာလည်းရှိနေပြီလေလို့တော့ယူဆပါတယ်။အဲ့လိုမျိုးဆိုရင်လည်းမိုးထချုံမဲ့အစီအစီလက်ပြီးဆိုရင်တော့ကိုယ့်ရဲ့အလုပ်တွေကိုခဏတော့ရှက်လိုက်တင်ပါလေ။ရှက်လိုက်ပြီးတော့ဒီလုံလုံတဲ့နေရာပေါ့နော်အဲ့လိုပစ္စည်းတွေဝေးတဲ့နေရာလေးမှာခိုးဆောင်တင်လိုက
်။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆင်ပါ။
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းလွန်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြဝတီမြို့နဲ့ကော့ကရိတ်မြို့ရဲစခန်းရှိတွေမှာဘုံပေါက်ကွဲမှုဇက်တိုက်ဖြစ်ပွားခဲ့ပါတဲ့ရှမ်းပြည်နယ်တောင်ပိုင်းခိုလံမြို့နယ်မှာဒေသခံတောင်သူတွေရဲ့လင်းမျိုးတွေကိုစစ်တပ်ကသိမ်းဆီးတရားစွဲဆိုခဲ့တယ်ဆိုတာနဲ့လက်ဆက်တရားစုပင်လုံညီလာခံစတုတ္ထအကျင့်အစည်းအဝေးကိုလာမယ့်ဇူလိုင်လကုန်မှာကျင်းပဖို့အစိုးရနဲ့တပ်မတ်ကန်အဖွဲ့အစည်းတွေကလည်းအစိုးပြုတ်ထားတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်မြဝတီမြို့နယ်ကော့ကရိတ်မြို့ရဲစခန်းရှိတွင်မှဒီရက်ပိုင်းဘုံပောက်ကွဲမှုဆက်တိုက်ဖြစ်ပွားနေပါတယ်။ဇွန်လ9ရက်နေ့မှာမြဝတီမြို့ခရိုင်ရဲတပ်ဖွဲ့ဦးအနီးမှာချိန်ကိုက်မိုင်းပုံစံဘုံတလုံးပောက်ကွဲခဲ့ရမှာဘုံစလွင့်စင်လာကြောင်းတန်ကတော်တပါအနေငယ်ပွန့်ပဲ့ဒဏ်ရာရရှိသွားခဲ့တယ်လို့ဇွန်လ10ရက်နေ့မှာကော့ကရိတ်မြို့မှာရဲစခန်းအရှိမှာလက်ပစ်ဘုံတလုံးပောက်ကွဲခဲ့ပြီး3ဦးဒဏ်ရာရရှိသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဆိုပါဘုံပောက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးလက်ရှိအချိန်ထိတရားခံကိုတော့ဖမ်းဆီးရမည်နိုင်ခြင်းမရှိသေးပါဘူး။ဒါအပြင်ပြီးခဲ့တဲ့2019ခုနှစ်တုန်းကလည်းကော့ကရိတ်မြို့နယ်မင်းမဝဲမှာရှိတဲ့ကျုံတိုးမြို့မှာကင်းလက်ဆောင်ရွက်နေတဲ့ရဲကားတစ်စီးကိုလည်းလက်ပစ်ပုံးနဲ့ပြစ်ကလည်းရှိခဲ့ဖူးပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းအရှိလေပိုင်းစစ်တမ်းရုံးအခြေစားရာခူလံမြို့မှာဒေသခံတောင်သူတွေရဲ့လေယာဉ်မြေတွေကိုသိမ်းဆီးခဲ့တဲ့အပြင်လေပိုင်းရှိ48ဦးကိုပါစစ်တပ်ကနေတရားစွဲဆိုလိုက်ပါတယ်။ဇွန်လ9ရက်နေ့တုန်းကနိုင်ဆံမြို့နယ်တရားရုံးမှာခလရခြားခြားကတောင်သူ48ဦးကိုတရားစွဲဆိုတာဖြစ်ပါတယ်။ဒီတောင်သူတွေရဲ့လေယာဉ်မြေတွေကိုနှစ်ပေါင်း30 40ကတည်းကလေယာစိုက်ပျိုးရေးလုပ်ကန်စားတော့လာတဲ့လေယာမြေတွေအပါအဝင်လယ်မြေဧကပေါင်း1300ကျော်ကိုစစ်တပ်ကနေသိမ်းယူခဲ့တာဖြစ်ပါတယ်။တပ်ပိုင်မြေပေါ်မှာလုပ်ကန်စားတော့နေတာဖြစ်ကြောင်းပြီးခဲ့တဲ့2019ဩဂုတ်လကလယ်ပိုင်ရှင်တွေကိုစစ်တပ်တွေကလက်မှတ်ရေးသူခိုင်းတာဖြစ်ကြောင်းလက်မှတ်ရေးသူဖို့အစီအွေ၄ချိန်ခေါ်ပြီးနောက်လယ်ပိုင်ရှင်တွေကလက်မှတ်မထိုးပေးတာကြောင့်အစီအွေလာတဲ့တောင်သူ48ဦးကိုစစ်တပ်ကတရားစွဲဆိုတာဖြစ်ကြောင်းလယ်ပိုင်ရှင်ရူဆန်ကပြောပါတယ်။ရှမ်းပြည်နယ်တောင်ပိုင်းစီစံမြို့နယ်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်တွေမှာလည်းအသိစိတ်ခံပြည်ပိုင်ရှင်တွေကိုစစ်တပ်ကနေပြန်လည်တရားစွဲဆိုရမှုအများပြားရှိနေပါတယ်
။ချင်းပြည်နယ်ပလဝမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့အကြားစစ်ရေးတင်းမာမှုအတွင်တိုက်ပွဲနဲ့ဆက်ဆက်လို့ဒီနှစ်ထဲမှာအရတား40ဦးသေဆုံးခဲ့တယ်လို့ချင်းစစ်ရှောင်ကူညီရေးကော်မတီအတွင်းရဲမှူးဦးကျော်အောင်ကပြောပါတယ်။အထူးသဖြင့်မြန်မာတပ်မတော်ကလေကြောင်းကနေပစ်ခတ်ခဲ့လို့မိတ်စာဝဝမနန်းချောင်းဝကြေးရွာကရွာသား29ဦးလက်နက်ကြီးထိမှန်လို့ပလဝမြို့ပေါ်နဲ့ပွေဝုံးရွာက10ဦးတေဆုံးခဲ့ပြီးအမည်မသိအဖွဲ့ကပြစ်ခတ်လို့3ဦးတေဆုံးခဲ့ကြောင်းသူကဆိုပါတယ်။ပလဝမြို့နယ်ဘက်ကတိုက်ပွဲဖြစ်စဉ်တွေမှာလက်နက်ကြီးထိမှန်မှုကြောင့်အရသားတွေတေဆုံးမှုဒဏ်ရာရမှုနေအိမ်မိလောင်မှုတွေရှိခဲ့ပေမဲ့တပ်မတော်ဘက်ကရောအေအေဘက်ကပါသူတို့အဖွဲ့ရဲ့လက်ချက်မဟုတ်ကြောင်းညှင်းဆုံနေကြပါတယ်။ဒီလိုစီရေဖြစ်စဉ်အတွင်းပလဝမြို့နယ်ကလူဦးရေ 9,000 ကျော်ဟာလဲစစ်ပေးသိမ်းရှောင်နေရပါတယ်
။ရခိုင်ပြည်နယ်စစ်တွေမျိုးဆက်ရွေးကြချောင်းလေးမှာစစ်မှုစုံတည်ဆောက်ဖို့အကြောင်းပြပြီးတော့အစိုးရကနေသိမ်းယူထားတဲ့လက်မြေတွေမှာမူလပိုင်ရှင်တွေကဇွန်လ9ရက်နေ့နက်ပိုင်းမှာထုံသုံးတိုက်ပွဲဆင်နွှဲခဲ့ကြပါတယ်။အဲ့ဒီလေယာဉ်မြေတွေကို1994ခုနှစ်ကစစ်မှုစုံတည်ဆောက်ဖို့အကြောင်းပြပြီးတော့စစ်တွေမျိုးတစ်ဖက်ကဆက်ရွေးကြကြေးရွာနဲ့ကြေးသောရွာအုပ်စုကလက်ထမ25ဦးပိုင်ဆိုင်တဲ့လေယာဉ်မြေဧက140ကိုအစိုးရကနေသိမ်းယူခဲ့တာပါ။နှစ်ပေါင်း30နီးပါးကြာပြီမဲ့ဆက်မှုစုံဖြစ်မလာတဲ့အတွက် မူလပိုင်ရှင်တွေကထုံရစိုက်ပျိုးခွေရဖို့မြို့နယ်ခရိုင်ပြည်နယ်စစ်အာဏာပိုင်တွေကိုအကြိမ်ကြိမ်တောင်းဆိုခဲ့ပေမဲ့သဆုံးတရားကြောင်းမပြန်တဲ့အပြင်အာဏာပိုင်တွေကအကွက်ရပြီးတော့ရောင်းချမှုတွေရှိနေတယ်လို့လည်းလက်ထမားတွေကပြောပါတယ်ရခိုင်ပြည်နယ်ဆိုရကအဲ့ဒီမြေအတွက်ဒီကကိုချက်သိန်း30နှုန်းနဲ့ရောကြီးပေးမယ်လို့ပြောဆိုထားပေမဲ့လယ်ဓမားတွေကရောကြီးကိုလက်မခံပဲလေယာဉ်မြေတွေကိုပြန်ပေးဖို့တောင်းဆိုခဲ့ကြကြလို့တချို့ကလည်းကာလပေါက်ဆွေးဆိုင်ပေးဖို့တောင်းဆိုထားကြပါတယ်
။လာမယ့်2020ရွေးကောက်ပွဲမှာမွန်ညင်ညွတ်ရေးပါတီ MUP ကိုစလဲလောင်းတွေအဖြစ်ပါဝင်ရှင်းတိုင်လိုသူတွေအနေနဲ့တက်ဆိုင်ရာမိမိတို့မြို့နယ်ပါတီယုံအသီးသီးတို့တတ်မှတ်လျှောက်လာပုံစံနဲ့စည်းရင်းပေးသွင်းရမယ်လို့ MUP တွဲဖက်အသွင်းရင်းမှုတက်နိုင်လည်ကြီးတမကပြောပါတယ်။မွန်ညင်ညွတ်ရေးပါတီရဲ့ရွေးကောက်ပွဲဆိုင်ရာမဟာပြူဟာနဲ့ကိုစလဲလောင်းတွေအရေးချင်းတက်မှတ်ဖို့နဲ့ပတ်သက်ပြီးဗဟုအလုံမှုဆောင်အစည်းအဝေးကိုဇွန်လ9ရက်နေ့မော်လမြိုင်မြို့မှာကျင်းပပြီးအတည်ပြုခဲ့တာပါ။ MUP ကိုစလဲလောင်းအရေးချင်းတက်မှတ်ချက်19ချက်ရှိတဲ့အထက်ကအဓိကအနေနဲ့ဒေသခံသို့မဟုတ်ဒေသတွင်းနေထိုင်သူသို့မဟုတ်ဇာတိမွေးရမည်ကပါတီဝင်ဖြစ်ရမယ်လို့ဖော်ပြထားပါတယ်။ MUP ကိုစလဲလောင်းတွေကိုဇူလိုင်လ31ရက်နေ့နောက်ဆုံးထားပြီးဗဟုအစ်စ်ရွေးချယ်ရေးအဖွဲ့ကအပြီးသက်ရွေးချယ်ပေးသွားမှာဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ27ရာစုပင်လုံညီလာခံစတုထအကျင့်အစည်းအဝေးကိုလာမယ့်ဇူလိုင်လကုန်မှာကျင်းပဖို့အစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေကနေအဆိုပြုထားပါတယ်။အစိုးရအနေနဲ့ညီလာခံသဘောတူညီချက်တွေကိုပြည်내တွေကိုချပြသင့်တယ်လို့လာမယ့်2020အထွေထွေရွေးကောက်ပွဲပြီးမှ27ရာစုပင်လုံညီလာခံကိုကျင်းပသင့်တယ်လို့လည်းမြန်မာနိုင်ငံရေးလှစ်လာသုံးသက်သူတွေကအမြင်ရှိနေပါတယ်။မိကလျာမုံကလည်းစူးစီးတင်ဆက်ထားပါတယ်။
ပြည်ထောင်စုရင်းချမ်းရေးညီလာခံ27ရာစုပင်လယ်အစည်းအဝေးကိုလာမယ့်ဇူလိုင်လကုန်ပိုင်းမှာကျင်းပဖို့ NCA လက်မှတ်ထိုးအပြည့်အဝတန်ရနာလက်နက်ကိုင်အဖွဲ့အစည်းတွေကိုအဆိုပြုထားတယ်လို့အဆိုရသမ္မတရောင်ပြောခွင့်ရဦးစော်ထေကအခုလိုပဲပြောပါတယ်
မော်လာနဲ့မရောက်ပဲကျင်းပမယ်လို့ရောက်ပဲကုန်ရှင်ကထုတ်ပေါ်ပြောကြတာရှိပါအဲဒီကဝယ်မတိုင်ခင်မှာကျွန်တော်တို့ကမ်ပိန်းကာလဇပောင်း90ပြီးပါဇပောင်း90ပြီးတော့ဩဂတ်စက်တင်ဘာအောက်တိုဘာဒီ3လကရောက်ွယ်မဲဆယ်စီယုံရေးကမ်ပိန်းကာလဖြစ်ပါမယ်เนาะဖြစ်ပါမယ်ဆိုရင်ကျွန်တော်တို့ညီလာခံဒီဒီကမ်ပိန်းကာလမရောက်ခင်မှာကျွန်တော်ကျင်းပဖို့လို့အဲတော့ကျွန်တော်တို့ဒီနောက်ကြဆုံးကျွန်တော်တို့ဇူလိုင်လမှာကျင်းပဖို့ကျွန်တော်တို့အဆိုပြုပါတယ
်ဒါနဲ့ပတ်သက်ပြီးအစိုးရကလည်းလာမယ့်ငြိမ်းချမ်းရေးညီလာခံကနေဘာတွေသဘောတူညီချက်ရခဲ့တယ်ဆိုတာကိုနည်းစံသာရှင်ပြည်သူများသိရှိအောင်ချပြပေးခြင်းလို့ဆိုပြီးမြန်မာနိုင်ငံရေးလေးလာသုံးသပ်သူဦးမမောင်စုကအခုလိုပဲပြောပါတယ်
ဒီကောက်ွယ်ကာလမတိုင်ခင်မှာ PNL ဆိုတာအနေနဲ့ပြည်တွင်းညီလာခံဆွေးနွေးခြင်းကိုကျင်းပပြီးတော့သဘောတူညီချက်တွေဘယ်လိုဆက်ယူထားနိုင်လဲဆိုတာကိုဒီရေကောက်ပေါ်မှာပြည်သူချပြပေးခြင်းလို့ထင်ပါတယ်။ဒါတိတ်လို့ထူးခြားတဲ့ကိစ္စမဟုတ်ပါဘူး။ဒီထိုင်ပြီးဆိုးရလက်ထက်တုန်းကလည်းသမအုပ်သိမ်းစီရင်ဒီဒီကောက်ွယ်မတိုင်ခင်မှာ NCU မဖြစ်နေရအောင်ထိုးခဲ့ပြီးတော့ငြင်းရလက်တစ်ခုရခဲ့တယ်ဆိုတော့ပြည်သူကိုချပြခဲ့သလိုမှာပဲအဲ့လိုလောနေတယ်လို့ထင်ပါတယ်။
ဒါပေမဲ့အခုလိုကိုဗစ်ရောဂါကာလမှာအချိန်လူပြီးမဖြစ်မနေလောပြီးလုံးရစားငြိမ်းချမ်းရေးညီလာခံကိုရွေးကောက်ပွဲကျင်းပပြီးမှပဲကျင်းပတာပိုပြီးပြည့်တော်မယ်လို့ဥမမန်စုကဆက်ပြီးသုံးတပ်ပါတယ်
။ဧရန်ကြတော့ကျွန်တော်နိုမာဒီဇင်ဘာရွေးကောက်ပွဲပြီးလို့ရှိရင်အစိုးနောက်ဆိုးအပ်တယ်လို့မလဲခင်3လအချိန်ရပါတယ်။ဒီ3လအတွင်းမှာကျွန်တော်တို့ညီလာခံကျင်းပမယ်ဆိုရင်တော့တကယ်တမ်းကြတော့ပူပေါင်းတယ်ပဲ။ဘာဖြစ်လို့လဲဆိုရင်ရွေးကောက်ပွဲရလာသည်ကနောက်အစိုးရပြောင်းလဲရဘယ်လိုရှိမလဲဆိုတော့ခံမလို့ရပြီ။တော့ခေါင်းဆောင်ပြောင်းလဲနေပါလေခမန်းလို့ရတဲ့အချိန်မှာဒီနောက်ဆက်ကြီးလုံးမဲ့ဆုံးရင်းစက်ကဘာတွေချမှတ်သင့်နေဆိုတာကလက်ရှိဒီအစိုးရပဲပိုင်ရအောင်ဒီတိုင်းသားတွေပဲပိုင်ရအောင်ပို့ပြီးတော့သင့်တော်မယ်လို့ထင်ပါတယ
်အခုဂျွန်လအတွင်းမှာအစိုးရနဲ့ NCA လက်မှတ်ထိုးအပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာအွန်လိုင်းအစည်းအဝေးတွေအပြင်မျက်နှာချင်းဆိုင်တွေ့ဆုံပြီးအစည်းအဝေးတွေကျင်းပဆုံးဖြတ်ချက်ချမှတ်တာ27ရာစုပင်လုံစတုထအစည်းအဝေးဘယ်တော့ကျင်းပမလဲဆိုတာသိရှိရမှာဖြစ်ပါတယ်ရှင
်။ဆက်ပြီးတော့2020ခုနှစ်အတွက်တက်မော်ရဲ့အတုံးစီစက်သန်းပေါင်း2,000ကိုပြည်ထောင်စုလွှတ်တော်ကနေစက်သန်းပေါင်း2,000ကျော်ဖြတ်တောက်လိုက်ပေမဲ့ဝင်ကြီးဌာနနှစ်ခုစာနဲ့ညီမျှနေသေးတဲ့တက်မော်အတုံးစီကြောင့်တိုင်းသားပြည်ငယ်တွေမှာတိုက်ပွဲတွေပုံမှုဖြစ်ပွားလာစေနိုင်မလားတက်မော်အတုံးစီနဲ့ပတ်သက်ပြီးရှမ်းတိုင်းသားနဲ့ဒီမိုကရေစီအဖွဲ့ချုပ် SNLD ပြုတ်ခွင့်ရစိုင်းလိတ်ကိုနမ်ဟ ோம் ကဆက်သွယ်မေးမြန်းရမှာအခုလိုမျိုးစတင်သုံးသပ်ပြောဆိုပါတယ
်တမရောဘတ်ဂျက်ပေါ့နော်အဲဆက်တန်းပေါင်းကောင်းကြကြပေါ့နော်ချက်ချလိုက်တယ်ဆိုတော့ငကိုသူ့ရဲ့တောင်းခံထားတဲ့ဈေးကိုပြန်ကြည့်မယ်ဆိုလို့ရှိရင်စုစုပေါင်းနိုင်ငံတော်ရဲ့အဆုံးအဖြတ်ရဲ့ဈေးကလည်းကြကြပေါ့နော်ရှိတယ်ဆိုတာ ဒါပေမဲ့တနင်္ဂနွေလုံးမှာကျွန်တော်တို့အရေးကြီးဆုံးလို့ခံယူထားတဲ့ကျန်းမာရေးကဏ္ဍနဲ့ကြီးညာရေးကဏ္ဍအတွက်အသုံးစရိတ်နဲ့ပြန်ပြီးရှင်းပြမယ်ဆိုရင်တက်မလို့ရဲ့အသုံးစရိတ်တစ်ခုရဲ့ကနည်းနည်းလေးပဲတော့ညော့ရတာအဲ့ဒါဟာဆိုဘယ်တော့မှဖြစ်နေနေထားလို့ကျွန်တော်သုံးသပ်ပါတယ်
အဲ့လောက်များပြားတဲ့တက်မလို့ရဲ့အသုံးစရိတ်ကတိုင်းနာဒေတာတွေမှာထိုးစစ်ကပုံမူကြီးထွားလာနိုင်စေမလားငင်းချမ်းရေးအတွက်အလားအလာကောင်းပါမလားဘယ်လိုမြင်ပါသလဲရှင်
အကောင်ကြီးကပြောတဲ့အချက်မှာသူတို့တောင်းခံထားတဲ့ဒီခေယူပို့ဆောင်ရေးအတွက်သူတို့ဆက်ချက်ထားတဲ့ဒီကဲမှာသခိုင်ပြည်နယ်ရှမ်းပြည်နယ်နဲ့အင်းပြည်နယ်ကလက်ဝမြို့ဆိုပြီးရင်းညွှန်းထားတာရှိပါတယ်သူတို့။အဲတော့ရခိုင်နဲ့ရှမ်းမှာတော့တိုက်ပွဲဆက်ဖြစ်အောင်မယ်ဆိုတဲ့သဘောမျိုးကျွန်တော်ယူဆမယ်ဆိုယူဆလို့ရတာပေါ့။တစ်ချိန်ထဲမှာတတ်မလို့နေနဲ့ရခိုင်ကလွဲလို့ရှိရင်အားလုံးကိုပြည့်ရဆဲထားတယ်တက်တက်ကျညာထားတယ်။ကျညာထားတဲ့ကြားရမယ်အခုရှမ်းပြည်နယ်ကိုကျတော့တိုက်ပွဲတွေကျင်းပနေတဲ့အပေါ်မှာကြိုးဆူသွားတာလည်းရှိတဲ့အတွက်ကြောင့်မို့လို့လုံရက်နဲ့ကစားနေရတော့တိတ်ကြီးပဲ့နေတယ်လို့ပြောလို့မရဘူး။အဲတော့ငင်းကြိုင်းကြီးတစ်ခုတည်းကိုဆက်ပြီးတော့မှပဲပြောမယ်ဆိုလို့ရှိရင်တော့ခလားလာမကောင်းဘူးလို့ပဲပြောတယ်လို့
။ဆက်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ဖို့အတွက်တိုင်းနာဖက်ကရောတပ်မတော်ဖက်ကပါဘာလို့တင့်ပါတလဲရှင်။
တံတော်အနေနဲ့အခုနိုင်ငံလုံးကိုစွန့်ချုံနိုင်တဲ့ပြည်ထရစဲရင်မျိုးအဖြစ်ကိုဆက်လက်ပြီးတော့ကြိုးပမ်းမှုလိုအပ်ပါတယ်။ရခိုင်တစ်ခုတည်းကိုပဲပြတ်ပြီးတော့မှငင်းကြိုင်းမလုပ်ဘူးအပြစ်ဖက်ရစဲရင်မလုပ်ဘူးဆိုလို့ရှိရင်လည်းပြည်တော်စုလုံးအတွက်ငင်းကြိုင်းတည်ဆောက်တဲ့အခါမှာအနောက်ရှေ့ခလုတ်ကတင်းရတော့ဖြစ်နေမှာ။ဒီဆိုရဲဟာကလည်းတူတစ်ခုလည်းရက်ပြီးရဲသူပြောလို့မမရဘူး။သူ့မှာလည်းအတောင်ပွဲကြီးနောက်အပင်ပွဲကြီးဆက်ဆက်မှုကြီးရှိနေမှာပဲ။အဲ့တော့သူတကူပဲဆိုရဲဒီလိုမျိုးခြံထားမယ်ဆိုရင်လည်းငင်းငယ်ရင်ကိုတိချောက်မယ်ဆိုလို့ရှိရင်တော့လေသူရောက်ကြီးတော့ရောက်မှာမဟုတ်ဘူးကြိတ်ခိုင်နေသေးရေလုံငန်းစီမှာဖက်တက်စဉ်းစားပြီးတော့မှဆဲဆောင်သွားဖို့လိုအပ်ပါတယ
်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြားရမှာပါရှင်
ကရင်ပြည်နယ်မြောက်ရီမြို့နယ်ကော့ကရိတ်မြို့ကရဲစခန်းရှိတွင်မှဒီရက်ပိုင်းဘုံးပေါက်ကွဲမှုဆက်တိုက်ဖြစ်ပွားခဲ့ပြီးတန်ဃာတော်နှင့်ပြည်သူတို့ထိခိုက်ဒဏ်ရာရမှုရှိခဲ့ပါတယ်။ရှမ်းပြည်တောင်ပိုင်းခေါ်လာမြို့နယ်မှာဒေသခံတောင်သူတွေရဲ့လေမြေတွေကိုစစ်တပ်ကနေသိမ်းဆီးတဲ့အပြင်လက်ပံရှင်58ဦးကိုပါတရားစွဲဆိုခဲ့ပါတယ်
။တရားရှင်တွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မက
အင်္ဂါ။ဆရာရင်းညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကချင်ကြပေးသွားမှာဖြစ်ပါတယ်။အမေရိကန်မှာလူမဲမျိုးသားဂျော့ချ်လိုက်ရဲကဖမ်းဆီးထားတဲ့တိစုံသွားပြီးတဲ့နောက်နိုင်ငံတော်မှာဖြစ်နေတဲ့ဆန္ဒပြပွဲတွေကိုတုံ့ပြန်မှုစဉ်းစားတဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာဒါလတ်စ်မြို့ကဘာသာရေးခေါင်းဆောင်တွေတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေအသေးစားစီးပွားရေးလုပ်ငန်းရှင်တွေနဲ့ဒီနေ့မှာတွေ့ဆုံဆွေးနွေးသွားဖို့ရှိပါတယ်။ဒီတွေ့ဆုံဆွေးနွေးမှုအတွင်းအမေရိကန်လူမှုတိုင်းဝိုင်းမှာသမိုင်းနဲ့ချီဖြစ်လာတဲ့စီးပွားရေး၊ကျန်းမာရေး၊တရားရေးပိုင်းဝင်ကြီးမြောက်မှုတွေအတွက်အဖြေချဖို့ဆွေးနွေးတော့မှာဖြစ်တယ်လို့အိမ်မီတော်ကပြောပါတယ်ခင်ဗျာ။အမေရိကန်အနေနဲ့နိုမာလာမှာချင်းပါမဲ့သမရရွေးကောက်ပွဲကိုအောင်မြင်မြင်ချင်းပါခြင်းနဲ့ဆိုရင်ကိုရီးယားနိုင်ငံကြားစိုးဝါလာနေတဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ဘာမှမပြောဘဲပါဇက်ပိတ်နေဖို့မြောက်ကိုရီးယားကပြောလိုက်ပါတယ်။မြောက်ကိုရီးယားစိုးရိမ် KCNA သတင်းအေဂျင်စီကနေဒီကနေ့ဖော်ပြထားတဲ့ညင်ညာချက်ကိုတော့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနမှာအတော်လေးရာလူနေနဲ့တာဝန်ရှိသူတူကအဲ့လိုပြောထားတာဖြစ်ပါတယ်။ဒီမှာနိုင်ငံတွင်း COVID-19 ရောဂါတိုက်ဖျက်ရေးမှာအသုံးပြုဖို့ရောဂါရှာဖွေဆန်းသပ်ရေးပစ္စည်း test kit 85,000 ကျော်ကိုကုလသမဂ္ဂအဖွဲ့အစည်းတွေကမြန်မာဆွေးပေးရခဲ့ကြောင်းနဲ့ Unilever ကုမ္ပဏီကလည်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR နဲ့ပူးပေါင်းပြီးတော့ဆက်ပြခဲ့6သိန်းကျော်ဖြစ်ပြီးသားမှာဖြစ်ကြောင်းကုလသမဂ္ဂနဲ့ UNHCR တို့ကကြေညာချက်အသီးသီးထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယုံကဂျော်လာဆက်တရနေ့ကရက်စွဲနဲ့ကြီးညာချက်မှာကုလသမဂ္ဂအဖွဲ့အစည်းများရမုံငွေအစီအစဉ်အနေနဲ့ COVID-19 ကာယရောဂါတိုက်ဖျက်ရေးမြန်မာအစိုးရရဲ့ကြိုးပမ်းဆောင်ရွက်နေမှုပေါ်မှာအရှိန်ဟုန်နဲ့ဆက်လက်ထောက်ပံ့ပေးနေတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့14နှစ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 9,996 ယောက်ရှိပြီးတော့မွန်ဘိုင်း၊ညူဒေလီနဲ့ချန်နိုင်းမြို့တွေမှာကူးစက်မှုအများဆုံးဖြစ်နေပါတယ်။ဒီနေ့တရက်ထဲမှာလည်းသေဆုံးသူ358ယောက်ရှိပါတယ်ခင်ဗျာ။ကြာသပတေးညဘက်စီစဉ်တွေကတော့ဒီလောက်ပါပဲ COVID-19 အရေးပေါ်အခြေအနေအရဒီမြန်မာပိုင်းစီတွေကိုကြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်နေကြညာ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လော့ယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပြီးတော့မှာဖြစ်ပါတယ်ယူယူကိုနားဆင်ကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါပါခင်ဗျာ
This program has come to you from the Voice of America, Washington.